Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2024ခုနှစ်ဩဂုတ်လ12ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်တန်လွှင့်စီစဉ်တွေကိုတော့ line to meter 32နဲ့51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျွန်မစွန်မော်ပါ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တန့်ရသတင်းတွေကိုမဆွန်မွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Zaporizhia Nuclear ဓာတ်ပိတ်ဆက်ရုံမီးလောင်မှုကို Russia နဲ့ Ukraine နှစ်နိုင်ငံအပြန်အလှန်အပြစ်တင်နေကြပါတယ်။မြန်မာစစ်မြေပြင်အတွင်းထိခိုက်ဒဏ်ရာရသူတွေတုံ့ပန်းတွေနဲ့အရက်သားတွေကိုအကာအကွယ်ပေးရေးမတိကျိုးကျွံပြုနေကြောင်းနိုင်ငံတကာကြက်ချီနေအသင်းကထောက်ပြပါတယ်။မြင်းကျန်မှာရှိတဲ့ဓာတ်အားပိတ်ဆက်ရုံကိုပိတ်ဖို့အတွက်ယာယီရက်ဆိုင်လိုက်ပါပြီဆိုတော့သတင်းတွေကိုဆက်လက်တင်ဆက်ပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုနဲ့တီဘောမှာတော့တိုက်ပွဲတွေကအတော်လေးပြင်းထန်နေပြီးတော့စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်နေလို့အ ਨੇ ဆုံးကျေးရွာ၈ရွာကအရသာပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်
။အနည်းနာကျွေးရတဲ့တော့ရွာလုံးကျွတ်ညောင်းလာတယ်များတာပေါ့။တော်တော်ရွာရဲတော့သူတို့စားစကားလေရင်ဘုံလာကြတော့အထီးကတည်းကရှိတာပေါ့။မနေ့ကကြည့်တာ
ဒီသတင်းအပြည့်အစုံနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းကစီးရီးတင်းမာမှုတွေဖြစ်နေလို့အိန္ဒိချင်းတရုတ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သူတွေများလာနေတဲ့အခြေအနေရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမှာတော့စစ်ကောင်စီလက်ကျန်ရေတပ်စခန်းကိုအာရခတက်တော် AA ကရဖို့အတွက်ဆက်ပြီးထိုးစစ်ဆင်နေတဲ့အခြေအနေနိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုစစ်ကောင်စီကတွေ့ဆုံမှုကြိုးပမ်းနေတဲ့ဆိုတဲ့အကြောင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်။
အရှိလေပိုင်းဒေတာကိုပယ်ထိန်တုံတက်ဆင်ထားတဲ့ရင်းငုံသင်းမော်ဒဇင်းစေလွတ်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကအမိန်ပေးလိုက်ပြီးအမေရိကန်လေရင်တင်သင်းမော် USS Abraham Lincoln ဦးဆောင်တဲ့စစ်သင်းမော်အုပ်စုကိုအမြန်သွားဖို့လဲစေလွတ်ထားကြောင်းကာကွယ်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။အီရန်နိုင်ငံတီဟီရန်မြို့မှာဟာမတ်စ်နိုင်ငံရေးခေါင်းဆောင်အစ္စမေဟာနီယာနဲ့လေဗနွန်နိုင်ငံဘေရုတ်မြို့မှာအစ္စဘိုလာအကြီးကျန်းတပ်မှုတဦးလုံခြံခံရပြီးတဲ့နောက်အရှိလေပိုင်းဒေတာမှာတင်းမာမှုတွေကြီးထွားလာနေတာကိုရှော့ချဖို့အစ္စရေးနဲ့ဟာမတ်စ်အပြစ်ခတ်ရစေးရရဖို့အတွက်အမေရိကန်နဲ့မဟာမိတ်တွေဖိအားပေးနေချိန်မှာပဲအခုလိုစေလွှတ်လိုက်တာပါ။အီရန်နဲ့ဟစ်စ်ဘိုလာအဖွဲ့ရဲ့လက်တုံပြန်တိုက်ခိုက်လာမှာကိုအမေရိကန်အပါအဝင်တာဝန်ရှိသူတွေကလည်းစောင့်ကြည့်နေပါတယ်။ပင်တဂွန်စစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်မှာတော့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့အစ္စရေးကာကွယ်ရေးဝန်ကြီးယုတ်ဂယ်လန်တို့ကဒီနေ့အစောပိုင်းမှာစကားပြောဆိုခဲ့ပြီးတော့အစ္စရေးကိုကာကွယ်ရန်ဖြစ်နိုင်သမျှခြေလှမ်းတိုင်းကိုလှုပ်ဆောင်သွားမယ်လို့အမေရိကန်ရဲ့ဂရီကဝစ်တွေကိုထက်လောင်းပြောခဲ့တယ်လို့ပြောခွင့်ရဗိုလ်ချုပ်ကပြောထားပါတယ်။အာရှပစိဖိတ်ဒေသမှာရှိနေတဲ့ USS Abraham Lincoln လေရင်တင်သင်းမော်အုပ်စုကိုတော့အရှိလေပိုင်းဒေသမှာရှိနေတဲ့ USS Theodore Roosevelt လေရင်တင်သင်းမော်အုပ်စုနေရာမှာအစားထိုးမှလည်းဖြစ်ပါရရှင်
ဂါဇာဒေသမှာအပြည့်ခက်ရစဲဖို့ဟာမတ်စ်အဖွဲ့ကနေဖမ်းဆီးထားတဲ့တစားကန်တွေကိုပြန်ပြီးတော့လွတ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိပေးအပ်ခွင့်ရဖို့တောင်းဆိုချက်တွေကိုပြင်သစ်ဂျာမနီနဲ့ဗြိတိန်နိုင်ငံခေါင်းဆောင်တွေကပူးတွဲထောက်ခံလိုက်ပါတယ်။ဆက်လာကြတဲ့အစ္စရေးဟာမတ်စ်စစ်ပွဲအဆုံးသတ်ရေးအမေရိကန်ကာတာနဲ့အီဂျစ်နိုင်ငံတွေကဂျာဝင်ညှိနှိုင်းပေးထားတဲ့သဘောတူညီချက်ကိုလက်ခံဖို့တွန်းအားပေးတဲ့အနေနဲ့သုံးနိုင်ငံပူးတွဲထောက်ခံချက်ကိုဒီကနေ့တနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့အစ္စရေးတို့ကိုဒီကျူးကျော်တိုက်ခိုက်မှုတွေမှာဖမ်းဆီးခဲ့တဲ့တစားကန်တွေကကြံတဲ့သူတွေကိုဟာမတ်စ်အဖွဲ့ကပြန်လွှတ်ပေးပြီးတော့အပြန်အလှန်အားဖြင့်အစ္စရေးတို့ဖမ်းဆီးထားတဲ့ပါလက်စတိုင်းတွေကိုပြန်လွှတ်ပေးဖို့နဲ့ဂါဇာကအစ္စရေးတပ်တွေပြန်ရုပ်သိမ်းမှုပါဝင်တဲ့အဆင့်3ဆင့်ပါတဲ့အဆိုပြုချက်ကိုနှစ်ဖက်စလုံးကလက်ခံလာအောင်လို့စေစပ်ညှိနှိုင်းတဲ့သူတွေလားနဲ့ချီပြီးတော့စ조사နေကြတာဖြစ်ပါတယ်။တိုက်ခိုက်မှုတွေချက်ချင်းရပ်ဖို့ဟာမတ်စ်တို့ဖမ်းဆီးထားတဲ့တစားကန်တွေအားလုံးပြန်ပြီးတော့လွှတ်ဖို့ဂါဇာဒေသကပြည်သူတွေအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိပေးဖို့ဖြန့်ဖြူးနိုင်မှုလိုအပ်ကြောင်းပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းဂျာမန်ဝန်ကြီးချုပ်ဗြိတိန်ဝန်ကြီးချုပ်တို့နဲ့လက်မှတ်ရေးထိုးတဲ့ပူးတွဲကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်ရှင်။
Ukraine တောင်ပိုင်းက Russia သိမ်းပိုက်ထားတဲ့ Zaporizhia Nuclear ဓာတ်ပိတ်ဆက်ရုံကိုတနင်္ဂနွေညကမီးလောင်မှုနဲ့ပတ်သက်ပြီး Russia နဲ့ Ukraine တို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်။ဥရောပရဲ့အကြီးဆုံးဒီ Nuclear ဓာတ်ပိတ်ဆက်ရုံမှာမီးလောင်မှုဖြစ်ပွားခဲ့ပေမဲ့ဒဏ်ရောင်ကြီးမြင့်မားတဲ့လက္ခဏာတော့မရှိဘူးလို့နှစ်ဖက်စလုံးကသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂ PP ဆိုင်ရာအမှုမြွှန်းရေး Agency IAEA ကကြွန့်ကျင်သူတွေကတော့ Ukraine တောင်ပိုင်းမှာရှိတဲ့ Nuclear ဓာတ်ပေါင်းပို6လုံးတက်ဆင်ထားတဲ့ဆက်ရုံကြီးတည်ရှိရာနေရာမှာပောက်ကွဲမှုဖြစ်ခဲ့ပြီးတော့ဆက်ရုံရဲ့မြောက်ပိုင်း area တဝိုက်မှာမီးခိုးလုံးကြီးတွေတက်လာတာကိုမြင်ရတယ်လို့လည်းပြောပါရယ်ရုရှားနိုင်ငံမှာသတင်း agency တွေဖြစ်တဲ့ TASS နဲ့ RIA တို့ကလည်း nuclear စွမ်းအင်ကုမ္ပဏီ Rosatom ကထုတ်ပြန်တဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတနင်္ဂနွေနေ့ညသကောင်မတိုင်ခင်မှာမီးငြိမ်းသွားတယ်လို့ပြောထားပါရယ် Ukraine တပ်ဖွဲ့တွေရုရှားပိုင်နယ်ထဲကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ရဲတပ်တပတ်မပြည့်ခင်မှာပဲအခုလို nuclear ဓာတ်ပိတ်ဆက်ရုံမီးလောင်မှုဖြစ်ပွားခဲ့တာပါ Ukraine ရဲ့ nuclear စွမ်းအင်ကုမ္ပဏီကတော့အေးကန် tower တစ်ခုနဲ့တခြားပစ္စည်းတွေပျက်စီးသွားကြောင်း Telegram မှာရေးသားထားပြီးတော့ရုရှားဘက်ကသတင်းဌာနတစ်ခုဖြစ်တဲ့ TASS သတင်း agency ကတော့ဒီအေးကန် tower ဟာအသုံးမပြုတော့တဲ့နေရာလို့ပြောထားပါတယ်ရှင်
။ American ပြည်ထောင်စုနဲ့တောင်ကိုရီးယားတို့နှစ်စင်ပူးတွဲစည်ရေးလက်ချက်မှုကိုရှေ့သတင်းပတ်မှာစတင်မှာဖြစ်ပါတယ်။ဒီစစ်ရေးလက်ချက်မှုကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချမှုအန္တရာယ်ကိုဟန်တာကာကွယ်နိုင်မဲ့စွမ်းရည်မြင့်တင်ရေးကိုအဓိကထားအာရုံစိုက်မယ်လို့နှစ်နိုင်ငံတာဝန်ရှိသူတွေကပြောပါတယ်။ပူရဲစီလက်ချက်မှုကိုကျူးကျော်ဖို့ပြင်ဆင်မှုဖြစ်ရှုမြင်လေးရှိတဲ့မြောက်ကိုရီးယားဘက်ကလည်းတစုံတစ်ခုတုံ့ပြန်လိုက်မယ်လို့ခန့်မှန်းရပါတယ်။မြောက်ကိုရီးယားကစစ်လက်နက်ထုတ်လုပ်စမ်းသပ်မှုတွေအတွက်လည်းအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူရဲစီလက်ချက်မှုကိုအကြောင်းပြလေးရှိပါတယ်။ဒီကနေ့ဩဂုတ်လ19ရက်နေ့ကနေပြီးတော့29ရက်နေ့ထိလက်ချက်မှုစီစဉ်ထားတဲ့ LG Freedom Shield လို့အမည်ပေးထားတဲ့ဒီစီလက်ချက်မှုမှာတော့ကွန်ပျူတာနဲ့တရုတ်ဖော်လက်ချက်မှုတွေလက်တွေ့ကွင်းစင်လက်ချက်မှုတွေကြီးအစ်စ်တွေနဲ့ပြစ်ခတ်မှုတွေပါဝင်ပြီးတော့ကွန်ပျူတာနဲ့တရုတ်ဖော်လက်ချက်မှုမှာတော့မစိုင်းတုံးတိုက်ခိုက်မှု GPS စနစ်ကိုနှောက်ယှက်မှုနဲ့စိုက်ဘာအင်တာနက်တိုက်ခိုက်မှုတွေကိုတုံ့ပြန်မဲ့အစီအစဉ်တွေပါဝင်မှာဖြစ်ပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့တနင်္လာညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းလက်နက်ကင်ပြိပခါတွေမှာစစ်မြေပြင်အတွင်ထိခိုက်ဒဏ်ရာရသူတွေတုံမန်းတွေနဲ့အရက်သားတွေကိုအကာအကွယ်ပေးရေးနိုင်ငံတကာသဘောတူညီချက်တွေကိုမတိကျကျွံပြုနေတဲ့အကြောင်းစစ်မဲ့ဆိုင်ရာဂျနီဖာကွန်ဗင်းရှင်းသဘောတူညီချက်ချမှတ်ခဲ့တဲ့85နှစ်ပြည့်အထိမ်းအမှတ်မှာ ICRC နိုင်ငံတကာချက်ချင်းနေအသိန်းကြီးရဲ့အကြီးအကဲကပြောလိုက်ပါတယ
် Today there are more than 120 conflicts recorded by my organization
ICRC ကြက်ချင်ရဲ့အတင်းကြီးရဲ့မှတ်တမ်းတွေအရကမ္ဘာတဝန်းမှာလက်ရှိလက်နက်ကင်ပြိပခဖြစ်ပွားနေတဲ့နေရာ120ကျော်ရှိနေပြီးအစိုးရတွေသတင်းဌာနတွေကယူကရိန်းနဲ့ဂါဇာဒေသကဖျက်ဆီးခံရမှုတွေကိုပဲအလေးထားပြောနေကြပါတယ်။တခြားနေရာတွေကလက်နက်ကင်ပြိပခတွေကြားမှာလည်းအလားတူတုံ့လောက်ဖွယ်ရာထိခိုက်သေဆုံးမှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်း ICRC အကြီးအဖွဲ့ရဲ့အကြီးအကဲကဒီကနေ့ဂျနီဗာမှာပြောဆိုသွားတာပါ။အရှိအလေပိုင်းဂါဇာပြိပခအပါအဝင်ဆီးရီးယား၊ယူကရိန်းနဲ့မြန်မာနိုင်ငံတခြားနေရာတွေမှာလည်းလက်နက်ကင်ပြိပခတွေမှာအရက်သားတွေကိုကာကွယ်တာဖမ်းဆီးခံရတာထိခိုက်ဒဏ်ရာရတဲ့စစ်သားတွေကိုကာကွယ်ဖို့အတွက်နိုင်ငံတကာကသဘောတူညီချက်ကိုလိုက်နာဖို့ပြက်ကွက်နေတာကြောင့်လည်းဂရိကဝတ်တွေခိုင်မာအောင်ပြန်လည်တည်ဆောက်ဖို့သူကနိုင်ငံတကာကိုတိုက်တွန်းထားပါတယ်ရှင
်မြန်မာနိုင်ငံမန္တလေးတိုင်းမြင်းချံမြို့နယ်မှာရှိတဲ့ဓာဘေးဆက်ယုံလုပ်ငန်းကိုနယ်မြေမတည်ငြိမ်မှုတွေကြောင့်ဒီကနေ့ပဲယာယီရပ်ဆိုင်းလိုက်ပါတယ်လို့စင်ကာပူကုမ္ပဏီ Samcorp Industry ကကြေညာလိုက်ပါတယ်။လျှက်စစ်ဓာတ်အား225မီဂါဝက်ထုတ်လုပ်နေတဲ့တဘာဝဓာတ်ငွေ3ဆက်ယုံလုပ်ငန်းတွေကိုနယ်မြေလုံခြုံရေးအခြေအနေအရဆိုင်းငံ့လိုက်ပြီးတော့လုံခြုံမှုရှိပြီးတော့တင့်တော်တဲ့အချိန်မှာပြန်ပြီးတော့လဲပတ်ပါမယ်လို့ကုမ္ပဏီကကြေညာချက်မှာထုတ်ပြန်ပါတယ်။မြင်းချံဓာဘေးဆက်ယုံကိုတော့ American Dollar တန်း300ယင်းနီမြုပ်နှံပြီးတော့2018ခုနှစ်နှစ်ကုန်ပိုင်းမှာစပြီးတော့လဲပတ်ခဲ့တာပါမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာနိုင်ငံတော်လက်နက်ကိုင်ပြိပခါတွေပေါ်ပေါက်ခဲ့ပြီးတော့မကြသေးခင်လတွေကနေစပြီးတော့မန္တလေးတိုင်းပါဝင်နိုင်ငံအနှံ့တိုက်ပွဲတွေကြေပြန့်လာနေပါတယ်ဒီလိုနိုင်ငံရေးအကြက်တဲတွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ပြည်တွင်းပြည်ပစီးပွားရေးလုပ်ငန်းတွေမှာ ်မှာလည်းရိုက်ခတ်မှုတွေနဲ့ကြုံရပါတယ်။ဂျပန်နိုင်ငံက Unicham Corporation လုပ်ငန်းဟာလည်းနိုင်ငံခြားငွေကြေးလွှဲပြောင်းမှုတွေမှာကန့်သတ်ချက်တွေနဲ့တခြားစီးပွားရေးလှုပ်ဖို့ခက်ခဲလာနေတဲ့အခြေအနေတွေကိုအကြောင်းပြပြီးတော့မြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံမှုတွေတိုးမြင့်လာကိုရပ်ဆိုင်းလိုက်ကြောင်းမကြသေးခင်ကပဲကြေညာခဲ့ပါတယ်ရှင်။
ဆန်စီအစမတန်တင်ရောင်းချမှုနဲ့ဖမ်းဆီးခံရတဲ့ဂျပန်နိုင်ငံသားလုပ်ငန်းရှင်ကိုဒီကနေ့ပဲပြန်လွှတ်ပေးလိုက်ကြောင်းစစ်ကောင်စီကပြောလိုက်ပါတယ်။ရန်ကုန်မြို့မှာဖွင့်လှစ်ထားတဲ့ Eon Orange အရောင်းဆိုင် Director တဦးဖြစ်တဲ့အသက်53နှစ်အရွယ် Hiroshi Kasamatsu ကိုတရားရုံးကထောင်နဲ့တစ်နှစ်စီရင်ချက်ချလိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးအခုလိုပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ်။တရားရုံးစီရင်ချက်နဲ့ပတ်သက်ပြီးမေးမြန်းရမှာဒီကနေ့ညနေပိုင်းမှာပဲပြန်လွှတ်ပေးပြီးဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက Viber လူမှုကွန်ရက်မှာသတင်းတောက်တွေကိုဖြေကြားခဲ့တာပါ။သတ်မှတ်တဲ့စံစည်းထက်50ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိဈေးတင်ရောင်းနေဆိုတဲ့ဆွဆွဲချက်နဲ့ဂျပန်လုပ်ငန်းရှင်အပါအဝင်ကုမ္ပဏီအများရှိ၄ဦးကိုဖမ်းဆီးခဲ့ကြောင်းစစ်ကောင်စီကပြီးခဲ့တဲ့ဇွန်လကုန်မှသတင်းထုတ်ပြန်ခဲ့တာပါ။စံလုပ်ငန်းရှင်24ဦးကိုဒဏ်ကြေးနဲ့အခွန်စည်းမျဉ်းတင်းကျပ်ပြီးတော့စံလုပ်ငန်းရှင်9ဦးကိုတော့တရားစွဲဆိုအရေးယူမယ်လို့ပြောခဲ့ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအကျပ်အတဲတွေနဲ့လက်နက်ကိုင်ပြည်ပခါတွေကြားစီးပွားရေးပြဿနာတွေနဲ့လည်းကြုံတွေ့နေရတာပါ။စံစီအခြေခံစားကုန်တွေကုန်စည်နှုန်းအဆမတန်တက်လာရကနေစံစဘာအသင်းချုပ်တာဝန်ရှိသူတွေနဲ့စံလုပ်ငန်းရှင်တွေကုမ္ပဏီအကြီးအကဲတွေတရားစင်လောက်ကိုလည်းစစ်ကောင်စီကခေါ်ယူစစ်ဆေးနေပါတယ်ရှင်။
အိန္ဒိယနိုင်ငံအရှေ့ပိုင်းဘီဟာပြည်နယ်မှာတော့ဒီကနေ့လူအုပ်ပြိုကျခဲ့ပါဗျ။အဲ့ဒီလူအုပ်ပြိုကျပြီးတော့လူပိတဲ့အတွက်အနည်းဆုံးလူ6ဦးသေဆုံးပြီးတော့တော်တော်များများဒဏ်ရာရသွားတယ်လို့ဒေတာရင်းမီဒီယာတွေမှာသတင်းဖော်ပြပါဗျ။ဂျီဟန်နဘတ်ခရိုင်မှာရှိတဲ့ဖျားအကြောင်းမှာရိုးရာဆူတောင်းပွဲတွေပြုလုပ်နေတဲ့အချိန်မှာတော့အခုလိုမျိုးလူအုပ်ပြိုကျတာဖြစ်ပါတယ်။လူအုပ်ပြိလို့ဒဏ်ရာရတဲ့သူတွေကိုဒေတာစေယုံတွေကိုပို့ဆောင်စေကူတာမှုပေးနေတယ်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။ဒီလိုမျိုးဖြစ်ရတာကတော့တာဝန်ရှိသူတွေရဲ့ညံ့ဖြစ်တဲ့စီမံခန့်ခွဲမှုကြောင့်ဒီလိုမျိုးလူအုပ်ပြိုကျပြီးတော့တေဆုံးဒဏ်ရာရတဲ့အထိဖြစ်ရတာပါလို့မျက်မြင်တွေကပြောပါတယ်။ပြီးခဲ့တဲ့လတုန်းကလည်းအိန္ဒိယနိုင်ငံဥဒပရဒေ့စ်ပြည်နယ်မှာရှိတဲ့ဟိန္ဒူဘာသာရေးအခမ်းအနားတစ်ခုမှာလူအုပ်ပြိုကျခဲ့တဲ့အတွက်လူ100ကျော်အသက်ဆုံးခဲ့ပြီးတော့ဒီလိုမျိုးဖြစ်ပြီးတဲ့တလအကြာမှာပဲဘီဟာပြည်နယ်မှာလည်းအလားတူလူအုပ်ပြိုကျပြီးတော့အနည်းဆုံးလူ9ဦးတေဆုံးခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အသံရဲ့တနင်္လာညမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကစီးရီးပြည်ပခါကိုတင်ဆက်ပေးမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုနဲ့တီဘောမှာတော့တိုက်ပွဲတွေကတော်တော်လေးပြင်းထန်နေပြီးတော့စစ်ကောင်စီကပါဘုံကျဲတိုက်ခိုက်နေတာကြောင့်နောင်ချိုမြို့နယ်ကအ ਨੇ ဆုံးကျေးရွာရှိရွာကအရက်သားပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။လာရှိုးမှာတော့ကိုကန်တက် MMDA ကလူလူအစည်းအဝေးခေါ်ပါတယ်။လူလူအနေနဲ့မြို့မှာပြန်ပြီးတော့နေထိုင်လို့ရတယ်ဆိုတာကိုအသိပေးပြောဆိုခဲ့တာလို့လာရှိုးမြို့ကန်က VOA ကိုပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူတင်ပြပေးထားပါတယ
်ညီတော်မဟာမိတ်တို့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးအပိုင်းနှစ်မှာလာရှိုးကြောင်မဲနောင်ချိုမိုးမိတ်မိုးကိုမျိုးတွေကိုတင်ယူလိုက်ပြီးတဲ့နောက်ကြန့်ရှိနေတဲ့တီဘောမျိုးမှာစစ်ကောင်စီတပ်နဲ့တအံမျိုးသားလူမျိုးတွေတက်မလို့ TNL အကြတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့နောင်ချိုမျိုးနယ်အတွင်းမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါလက်တလုံးနောင်ချိုမျိုးနယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုတသက်ကန်တူက view ကိုအခုလိုပြောပါတယ
်နောင်ချိုဘက်ကအခုကဟိုအင်းဝိုင်းဘက်အေးဝိုင်းဘာမှုပဲမဲတွေ့နေတယ်ပြည်နဲ့အဲ9ရက်လောက်ရှိပေါ့အခုချင်းမတော်ဘက်ချင်းမတော်ဟိုဘက်တောင်ခံဘက်ပေါ့မြို့တော်တောင်ခံကြဆက်ဆက်ကတို့ဆထားတဲ့အထိုင်စကန်တွေပေါ့ယာယီထိုင်တွေတို့တက်ဆောက်ဘက်ကိုမလောင်ကာထားတဲ့နေရာတွေပေါ့ယာယီကင်းဆထားတဲ့နေရာတွေ
နောင်ချိုမြို့နယ်အတွင်းတိုက်ပွဲတွေကြောင့်အနီးနားကကျေးရွာရှစ်ရွာထံမှနေရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရကြောင်းလဲသူကဆက်ပြောပါတယ
်အနီးနားကျွတ်ရတဲ့တော့ရွာလုံးကျွတ်ရောက်လာနေများတာပေါ့လောလောဆယ်ရွာရဲကသူတို့စားစကားလေးရင်ပုံလာကြတော့အထီးကတည်းကရှိတာပေါ့မနေ့ကကြည့်တာကျောင်းနေရွာဗန်ဘွေးရွာရွှေမော်တော်ရွာရေဖြူရွာနောက်မှာတဲခေါ်ရင်မောင်းတန်းနောင်တော်ရာပြင်းတဲရှူ
ဒီဘောမျိုးမှာတော့ဒီလ10ရက်နေ့ကစတင်ပြီးတော့တိုက်ပွဲပြင်းထန်ခဲ့တယ်လို့17ရက်နေ့ညပိုင်းအထိတိုက်ပွဲဆက်လက်ဖြစ်ပွားခဲ့ပါတယ်17ရက်နေ့ညပိုင်းမှာဒီဘောမျိုးနဲ့အနီးတုံဆင့်ကျေးရွာကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့ကြောင်းနဲ့မြို့ကန်ချူဒီဆုံးတာရှိတယ်လို့ VOA ကဖုန်းဆက်သွယ်လို့ရရှိတဲ့လုံခြုံရေးရအမည်မဖော်လိုတဲ့တီဘောနယ်ခံတဦးကပြောပါတယ်လောလောဆယ်မှာတော့တီဘောထောင်ပွင့်သွားပြီဖြစ်တယ်လို့ဆန်ဖိတ်ရွာကိုလည်းတင်းနယ်လေးကသိမ်းယူသွားပြီဖြစ်ကြောင်း သူကပြောပါတယ်ဒီဘောမျိုးမှာဖုန်းလိုင်းအင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်အခြေအနေအသေးစိတ်ကိုစုံစမ်းဖို့အခက်အခဲတွေရှိနေပါတယ်ဒီဘောမျိုးကံတွေနဲ့နှိစက်သူတချို့ကတော့ဒီဘောမျိုးကိုဒီနယ်လေကတနုနယ်လေကတင်းယူလိုက်ကြောင်းမြို့ကံပြည်သူအားလုံးနှိပါးဟာမန္တလေးပြည်ဦးလွင်နဲ့ကြောင်မဲမျိုးဘက်တွေကိုတင်းဆောင်သွားကြကြောင်းပြောပေမဲ့တိကျအတည်ပြုလို့တော့မရသေးပါဘူးဒေသတွင်းခြေဆိုင်ချွေးဖီမြေသတင်းဌာနကတော့ဒီဘောထောင်ကနေနိုင်ငံရေးအကျဉ်းသား29ဦးအပါအဝင်အကျဉ်းသား100ကျော်ကိုတီအန်အယ်လီကကဲထုတ်နိုင်ကြောင်းသတင်းဖော်ပြထားပါတယ်တီအန်အယ်လီရဲ့ Telegram ပြန်ကြားရေးစာမျက်နှာမှာတော့နောင်ချူမြို့နယ်တောင်ခမ်းနဲ့မမန်တော်ကျေးရွာတွေမှာစစ်ကောင်စီတပ်နဲ့တိုက်ပွဲဖြစ်ပွားနေကြောင်းနောင်ချူမြို့နယ်အတွင်းကိုစစ်ကောင်စီက Jet Fighter နဲ့3ချိန် Y-12 လေယာဉ်နဲ့3ချိန်စုစုပေါင်းဘုံအလုံး20ကျဲချခဲ့ကြောင်းနဲ့ဒီဘောမျိုးမှာတော့တိုက်ပွဲဖြစ်ပွားနေတဲ့ခလာရ23တက်စခန်းနေရာမှာ Y-12 လေယာဉ်နဲ့12ချိန်ဘုံအလုံး80ကျော်ကျဲချခဲ့ကြောင်းဖော်ပြထားပါတယ်ဒီဘောမျိုးကိုတင်ယူလိုက်ပြီးဆိုတဲ့သတင်းကိုတော့ TNL ကသတင်းထုတ်ပြန်ထားတာမတွေ့ရတယ်လို့ TNL ပြောခွင့်ရကိုဆက်သွယ်ရမှာလဲဆက်သွယ်လို့မရခဲ့ပါဘူး။လာရှိုးမျိုးမှာတော့ MNDA ကိုကန့်တက်တွေကဒီလ10ရက်နေ့ကမြို့ကံပြည်သူတွေကိုအစည်းအဝေးခေါ်ယူပြီးတော့နေရပြန်နေထိုင်လို့ရပြီဖြစ်ကြောင်းအသိပေးခဲ့တယ်လို့လာရှိုးမျိုးကတူကပြောပါတယ်။ဒီ
လိုအဖွဲ့အစည်းအဝေးလာလို့လူတွေပြန်နေလို့ရတယ်ဗောနော်။ရဲကြီးရတယ်တစ်ခုခုရှိရဲတဲ့အကြောင်းကလူတွေရှိနေတယ်လို့လုံလောက်မိုက်ပြီးပါတယ်ချင်းချင်းနဲ့ Wi-Fi တွေဆက်ပြီးမဲတာလာပြောတာ။မန်ဒီကျန်းကျောင်းမှာကျတော့ဆန်ပေးတယ် Wi-Fi သုံးလို့ရတယ်။ကြက်ကက်လေးလား။အောင်သေးကမှလည်း Wi-Fi ညှိနှားပေးတာလာပြောတော့။အဲဒီတို့အနေနဲ့ဆောင်းလိုက်လို့ကိုရဘယ်နှစ်ဖြစ်ဆုံးတို့အနေနဲ့ဆောင်းလိုက်
။ဒိန်းရှောင်းနေတဲ့လာရှုဒေသခံတချို့ကတော့စစ်ကောင်စီကလာရှုမြို့ကိုလေကြောင်းကတိုက်ခိုက်တာတွေရှိလာမှကိုစိုးရိမ်တာကြောင့်မပြန်ရဲသေးကြောင်းပြောဆိုတာတွေလည်းရှိနေပါတယ်။လော်ရော့ဆယ်မှာတော့လာရှုမြို့တွင်ကိုဖုန်းခေါ်ဆိုလို့မရသေးပဲမြို့ကန်တွေအနေနဲ့ဖုန်းပြောခြင်းမြို့အပြင်စနမိုင်ကိုလာရောက်ခေါ်ဆိုရတာတွေရှိပါတယ်ဒီအပိုင်းမှာတော့ DNL ထိန်းချုပ်ထားတဲ့နမ်တူမျိုးနဲ့ MNDA ထိန်းချုပ်ထားတဲ့လာရှုမျိုးကိုမော်ဒယ်ယင်တွေပြေးဆွဲမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်စစ်ကောင်စီဘက်ကတော့တီဘောတိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
ဒါကတော့ရှမ်းမြောက်နောင်ချိုနဲ့တီဘောဘက်ကစီရေးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုမျိုးရှမ်းမြောက်ဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်တရုတ်နယ်စပ်ဘက်ကိုထွက်ပြေးတိမ်းရှောင်သူတွေများလာနေတဲ့အခြေအနေကိုလည်းတဆက်သေးတင်ပြပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကနေစလို့စီရေးတင်မှမှုတွေများလာတဲ့အတွက်အိမ်နီးချင်းတရုတ်နိုင်ငံဘက်ခြမ်းကိုသွားပြီးတော့အလုလုတဲ့သူတွေများလာတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်နယ်စပ်ကုံသွယ်ရေးမှအဓိကကြတဲ့မူဆယ်မြို့မှာဆိုရင်လည်းနယ်မြေမတည်ငြိမ်မှုတွေစီးပွားရေးနဲ့ငွေကြေးပြဿနာတွေကြောင့်တရုတ်နိုင်ငံကိုသွားရောက်တဲ့သူတွေကတနေ့တခြားပုံများလာနေတယ်လို့ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတွေတရုတ်နိုင်ငံဘက်ခြမ်းကိုသွားရောက်နေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချမ်းပြောပြပေးပါမယ်ရှင်
။မူဆယ်မြို့အနီးတစ်ဝိုက်မှာကိုကန့်တပ်အပါဝင်ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတို့ရဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ကိုပြောင်းရွှေ့သူများလာကြောင်းမူဆယ်ဒေသခံတွေက VOA ကိုပြောပါတယ်။တိုက်ပွဲတွေကြောင့်မူဆယ်နယ်စပ်ဂိတ်ကိုတရုတ်ဘက်ကပိတ်တော့မယ်ဆိုတဲ့သတင်းတွေလည်းပြန့်နေပါတယ်။ဒါပေမဲ့လက်တလောမှာတော့တရားဝင်နယ်စပ်ဖြတ်ကျော်သူအများပြားရှိနေသေးကြောင်းဒေသခံတို့က VOA ကိုပြောပါတယ
်။ခုရင်းကိစ္စကဒီနောက်ပိုင်းတွေကတူတူပဲကျွန်တော်ကဒီနေ့ငွေနဲ့မထောင်တဲ့နေရာကြီးဖြစ်နေတာပါ။ဟိုဖြစ်ပြီးတော့တရုတ်ကတော့ဒီကတော့ပိတ်ပါလေ။အဲဒီကောများလဲများလဲဝင်လို့ရတယ်ကွာ။ဒီလိုဆောင်နေကြတယ်ကွာ။ဒါဖြစ်နေကြတော့အဓိကကပြောလို့မရဘူးကွာ။အဲလိုလူဖြစ်လာတဲ့ကြာတော့ပြောလို့မရတော့ဆောင်နေကြတယ်ဒီဒေသခံတွေကနောက်တည်းဒီကနေလာပြီးပြည်ပလူတွေဒီရောက်ပြီးကတားကောင်များတွေကတားကောင်များတွေရောက်ပြီးတော့ဒီလိုရောက်ပြီးဆောင်ရည်ရောက်တော့မျိုးဆောင်နေက
ြတနည်းတတန်းရှိတဲ့တရုတ်နယ်စပ်ဖြတ်ကျော်ခွင့်ကမြန်မာငွေ360နီးပါးရှိနေပါတယ်အများစုကတော့တပတ်နေထိုင်ခွင့်ကန့်နဲ့နယ်စပ်ကိုဖြတ်ပြီးတရုတ်တထေးရဲ့အာမခံနဲ့စက်ရုံတွေမှာအလုပ်ဝင်လုပ်ကြတာပါရှမ်းမြောက်ကကုန်တယ်လုပ်ငန်းရှင်တွေအပါအဝင်ရန်ကုန်အထည်ချုပ်ဆက်ယုံတွေကရောက်လာသူတွေလည်းရှိနေကြောင်းဒေသခံတို့ကပြောပါတယ်
။ကိုမူဆယ်ကမင်းတို့ရာချိုးသိမ်းပြီးတော့မင်းတို့အတန်းဖတ်နေရပါဘို့ခုလိုတော့ဆရာတို့အမိပါတယ်ကို။နာနာပုံတင်နဲ့စမစားပါလို့ရှိရတော့ခင်းဒီရောက်လို့ရှိရင်ဟိုအားလုံးပြီးမှာပေါ့။ဟိုတစ်ခါကျလို့လည်းမတစ်ခါကျလို့ပြီးတော့မှတစ်ခါအမတ်ကြီးကိုခေါ်သွားပြီးမှာတော့ရောက်ပြီးပြီးတော့အားလုံးကိုပြန်မှာပေါ့နော်။
စစ်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းရဲ့စီးပွားရေးကျဆင်းနေတယ်လို့ဒေသခံတွေကပြောပါတယ်မြန်မာငွေတန်ဖိုးကလည်းကျလာတဲ့အတွက်မူဆယ်မှာမြန်မာငွေကိုလက်မခံတော့တာကြောင့်တရုတ်ယွမ်ငွေနဲ့အယောင်းဝယ်လုပ်နေကြပါတယ်စစ်ကောင်စီရဲ့အာဘော်ဖြစ်တဲ့မြန်မာအလင်းသတင်းစာမှာတော့အခုနှစ်ဧပြီလနဲ့မေလအတွင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကနေအမေရိကန်ဒေါ်လာတန်400ရရှိတယ်လို့ဇွန်လထဲမှာဖော်ပြခဲ့ပါတယ်ဒါကလည်းပြီးခဲ့တဲ့2023ခုနှစ်ကာလထက် ဒေါ်လာတန်း200ကျော်ရောင်းနေသွားတာလို့យေတာထားပါတယ်။မူဆယ်လွဲကျဲချင်းရွှေဟော်ကမ်ပိုက်တီကျိုင်းတုံနေဆက်ဂိတ်တွေကနေကုန်သွယ်ခဲ့တာဖြစ်ပြီးတော့မူဆယ်ကတော့ဒီထဲမှာကုန်သွယ်မှုတန်ဖိုးအများဆုံးဖြစ်တယ်လို့မြမအလင်းသတင်းစာကဖော်ပြထားပါတယ်ခင်ဗျာ။
ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်တရုတ်နိုင်ငံဘက်ခြံကိုတိမ်းရှောင်နေသူတွေပို့ပြီးတော့တိုးလာနေတဲ့အခြေအနေကိုကိုငင်းညံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကစစ်ရေးနောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့အနီးမှာရှိတဲ့စစ်ကောင်စီလက်ကျန်ရေးတပ်စခန်းကိုအာရခတပ်တော် AA ကဆက်ပြီးတော့ထိုးစစ်ဆင်နေပါတယ်။တချိန်တည်းမှာပဲကက်ရက်ရှိနေတဲ့ဂွားမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေနဲ့စစ်ရေးအကဲခတ်တွေကပြောပြပါတယ်။ဒီလိုပြင်းထန်နေတဲ့တိုက်ပွဲတွေကြားမှာတော့ဒေသခံပြည်သူတွေသေဆုံးကြရတာရှိတယ်လို့ဘေးလွယာကိုတိမ်းရှောင်နေသူတွေလည်းအများအပြားရှိနေတယ်လို့သိရပါတယ်။ရခိုင်ပြည်နယ်ဘက်ကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးထားပါတယ်
။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ကစစ်ကောင်စီရဲ့လက်ကျန်စခန်းတစ်ခုဖြစ်တဲ့မောင်ရွှေလေးရေတပ်စခန်းကိုအာရခတပ်တော် AA ဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်ပြီးငပလီကန်းကြီးတချောက်တိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်။မနေ့ကလည်းစစ်ကောင်စီရေတပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးဟာမောင်ရွှေလေးရေတပ်စခန်းနဲ့တမိုင်ကွဲလောက်အကွာမှာရှိတဲ့ရွာတစ်ကုံကျေးရွာမှာကြားရောက်ပောက်ကွဲခဲ့တာကြောင့်အရက်သား6ဦးသေဆုံးပြီးဒဏ်ရာရရှိတာတွေလည်းရှိတယ်လို့စစ်ရေးနှီးစပ်သူတူကပြောပါတယ်
။မောင်ရွှေလေးရေတပ်စခန်းဖက်ကနေပြီးရင်တမိုင်အကွာကြုံးမယ်ဆိုရင်တော့တမိုင်ခွေးဝန်းကျင်လောက်တော့ရှိတယ်။အဲ့ဒီမှာရွာတိုက်ကုံမှာကဘယ်လိုရှိတယ်ဆိုရင်ရွာသားတွေကလေရင်ဝေးရင်ကြောက်တယ်လည်းနည်းပြည့်ဆက်တဲ့တွေရှိရင်ကြောက်တယ်ဆိုပြီးရင်အဲ့လုံချုံတဲ့ဖုန်းကြောင်းကသွားနေတာအဲ့ဖုန်းကြောင်းကသွားနေတဲ့အချိန်ခါမှာအဲ့ဓမင်းစားနေတဲ့အချိန်စစ်တနာရီဝန်းကျင်ပေါ့စစ်တနာရီကျော်ဝန်းကျင်မှာလက်နေကြီးကလာကြတာမဟုတ်သေးလေရဲစခန်းပြေလို့လက်နေကြီးသလုံးကြတာသလုံးကြတော့တာတင်းကအဆောက်အဦဖြစ်တဲ့အဲ့ဖုန်းကြီးကြောင်းလေးပြက်တယ်လူကလေး6ယောက်တည်သွားတယ်နောက်ထပ်တန်ရတဲ့လူတွေလည်းအများအပြားရှိတယ်
လက်ရှိမှာတော့တန်တွဲမျိုးပေါ်နဲ့ငပလီကန်းကြီးတခြားကတက်စကန်တွေကိုအာရခတက်တော် AA ဘက်ကတင်ပိုက်ထားနိုင်ပြီးစစ်ကောင်စီရဲ့တခုတည်းသောလက်ကျစကန်ဖြစ်တဲ့မောင်ရွှေလေးရေတက်စကန်ကိုထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်တဆက်တည်းမှာပဲတန်တွဲမျိုးနယ်နဲ့ဂွားမျိုးနယ်ကြားမှာရှိတဲ့ကျင်းတလီမျိုးမှာရှိတဲ့စစ်ကောင်စီတက်စကန်တွေကိုအာရခတက်တော် AA ကမနေ့ကညနေပိုင်းမှာစတင်ထိုးစစ်ဆင်တိုက်ခိုက်နေပြီးဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ရေးနှီးစပ်သူတူကပြောပါတယ
်မနေ့ညက6နာရီမဖို့ခံပေါ့အဲ9နာရီခွဲလောက်မှာစာပြန်ပောက်ကွေးတန်တွေကကြားတယ်အဲပောက်ကွေးတန်ကပထမတစ်ချက်ကအဲကျင်းလီရေစခန်းတောင်အဲတောင်မှာပောက်ကွေးတန်ပထမဆုံးထွက်ပေါ်တယ်ထွက်ပေါ်ပြီးရင်နှစ်ဖက်လက်နက်ငွေတွေပြတ်ခတ်တန်တွေကြားတယ်နှစ်ဖက်လက်နက်ငွေတွေပြတ်ခတ်တန်တွေကြားတယ်နောက်ပိုင်းမှာအဲကျင်းလီမြစ်ထဲမှာရှိတဲ့အဲမြေပြင်ကလက်နက်ကြီးနဲ့လှန့်ကျစ်တယ်မကြပါဘူးနာယူဝက်လောက်အလိုမှာအဲလျန် Jet Fighter Jet Fighter တစ်စီးလာပြီးရင်လေကြောင်းကတစ်ကြိမ်ရွက်ခဲ့တယ်အဲမှာတော်တော်နေရာတွေကတော့အကုန်လုံးပျက်စီးသွားတယ်။အဲဒီနေ့ဆိုရင်လေမြို့တွင်းထဲကိုရောက်လာတယ်တပွေကမြို့တွင်းထဲရောက်လာပြီးမြို့တွင်းထဲမှာလည်းအကုန်လုံးပြင်းပြင်းထန်ထန်နဲ့ဟာကျွန်တော်တွေ့နေတဲ့အချင်းကိုထိတပွေကပြင်းထန်နေရ
။လက်ရှိအေဘက်ကစစ်မျက်နှာဖွင့်ထိုးစစ်ဆင်တိုက်ခိုက်နေတဲ့ကျင်းကလေးဟာဂွားမျိုးနဲ့မိုင်40လောက်အကွာမှာရှိနေတာလည်းဖြစ်ပါတယ်။အေအေအနေနဲ့ဂွားမျိုးကိုတိုက်ခိုက်သိမ်းပိုက်မယ်ဆိုရင်တန်တွဲနဲ့ဂွားကြားမှာရှိတဲ့ကျင်းကလေးကိုအရင်တိုက်ရမှာဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီကဂွားမျိုးအတွက်ခုခံစစ်အနေနဲ့ကျင်းကလေးမှအင်အားအများအပြားဖြည့်တင်းထားတာလည်းဖြစ်ပါတယ်။လက်ရှိမှာတော့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးဒေသခံတွေဘေးလွယာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့မြို့တွင်းပိတ်နေသူတွေလည်းရှိတယ်လို့စစ်ဘေးကနေထွက်ပြေးတိမ်းရှောင်နေတဲ့ဒေသခံတူကပြောပါတယ်
။ဟုတ်ကဲ့အဲဒီကျွန်တော်တို့ဒီရှောင်နေတဲ့လူတွေကတော့ဆိုးရရပဲကျွန်တော်တို့ကွာပဲရှမ်းနေတဲ့လူတွေကဒီကုနာပဲဆက်နေတဲ့လူတွေကထွက်သွားပြီပေါ့။ခုနောက်မဆက်နိုင်တဲ့လူတွေကတော့ကျန်တဲ့လူတွေကတော့အဲ့လိုပဲပြီးဆက်ရမှာပဲလမ်းကျောအဓိကတော့လမ်းကျောတစ်ချောက်ပဲကွာ။ကွာတန်းတွေအဲ့ဒီဒီလမ်းကျောတစ်ချောက်ပဲရှိတယ်။ကြွားရရဟာရရတော့နိစ္စရပေးရရွာနဲ့အဲဒီလမ်းကျောင်းနဲ့ဝေးတဲ့နေရာတွေကိုတောင်းတဲ့လူတွေချောင်းတာပေါ့အဲဒီမဲ့ဆက်နေသေးတဲ့လူတွေရောအဲကိုရကြတော့သူကဘွားနဲ့ဆိုတော့မိုင်း၄၀လောက်ဝေးနေတယ
်ဒါအပြင်အာရခတက်တော် AA အနေနဲ့ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်တစ်ခုလုံးကိုတိမ့်ပိုက်ရရှိနိုင်ဖို့လဲအပြင်းထန်တိုက်ခတ်နေတာပါမွတ်စလင်အများစုနေတိုင်းနဲ့မောင်တော်မှာစစ်ကောင်စီလက်နက်ကင်တစ်ခုတည်းမဟုတ်ပဲစစ်ကောင်စီကတင်နှံပေးပြီးလက်နက်တက်ဆင်ပေးထားတဲ့ရိုဟင်ဂျာမွတ်စလင်လက်နက်ကင်တွေလဲအများအပြားရှိနေတယ်လို့လဲဒေသခံတွေကပြောပါတယ်အခြေအနေတွေရှုပ်ထွေးနေပြီးတိုက်ပွဲပြင်းထန်နေတဲ့မောင်တော်မြို့တွင်မှာပိတ်မိနေတဲ့တောင်းနဲ့ချီတဲ့ဒေသခံရိုဟင်ဂျာတွေကိုဒီအပိုင်းအတွင်းမှာပဲအာရခတက်တော် AA ဘက်ကကယ်ထုတ်ပြီးတော့ဘေးလွယာကိုပို့ဆောင်ထားတယ်လို့ AA ဘက်ကသတင်းထုတ်ပြန် ထားပါတယ်။ဒါပြင်မောင်နှုံမျိုးနယ်ကတိုက်ပွဲကြားပိတ်မိနေတဲ့ရွှေရအများပြားဟာလည်းနှမြစ်ကိုဖျက်ပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတာတွေလည်းရှိနေတာပါ။ဒီတော်တွင်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတဲ့ရွှေရတော်များများဟာမြေအတွင်းလှေနှိမ့်မြုပ်ပြီးတိတ်ဆုံးကြတဲ့ဗီဒီယိုဖိုင်တွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်။ဒါပြင်ဩဂုတ်လ9ရက်နေ့ကတိုက်ပွဲတွေကြားထွက်ပြေးနေတဲ့ရွှေရတွေကိုအဝေးထိန်ဒရုန်းနဲ့တိုက်ခိုက်မှုကြောင့်ကလေးနဲ့အမျိုးသမီးတွေအပါအဝင်ဒါဇင်နဲ့ခြေတေကြီးထိခိုက်ခဲ့ရကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။တိုက်ခိုက်မှုဟာ AA အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ကိုတွေးကြုံလာသူတွေကိုသတင်းမှာကိုးကားဖော်ပြထားပေမဲ့ AA ဘက်ကတော့စွပ်စဲချက်ကိုငြင်းဆန်ထားပါတယ်။ရခိုင်ပြည်နယ်ကစီးရဲတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ။
ဒါကတော့ရခိုင်ပြည်နယ်တဲကအာရခတက်တော် AA နဲ့စစ်ကောင်စီတို့ကြားစည်တက်မှာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဆန်ကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတွေ့ဆုံဖို့စစ်ကောင်စီဘက်ကစ조사နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်။နေပြည်တော်အချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ယူဆရတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတွေ့ဆုံနိုင်ရေးစစ်ကောင်စီဘက်ကမကြသေးခင်ရက်တွေက3ချိန်လောက်စ조사ခဲ့တယ်လို့နေပြည်တော်နဲ့နှီးဆက်တဲ့အတိုင်းဝိုင်းက VOA ကိုပြောပါတယ်။နိုင်ငံရေးကဲခတ်တွေဘက်ကတော့စစ်ကောင်စီကလက်ရှိသူတို့ရင်ဆိုင်နေရတဲ့အခက်အခဲအကျက်တဲတွေမှာဒေါအောင်ဆန်းစုကြည်ကိုအတုံးပြူလာနိုင်ပွဲရှိတယ်ဆိုပြီးတော့လည်းသုံးသပ်ကြပါတယ်။နိုင်ငံအနှံ့မှာစစ်ရေးအရာစစ်ကောင်စီဖိအားပေးခံရတဲ့အချိန်မှာအခုလိုမျိုးထိန်းသိမ်းခံနိုင်ငံရေးခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကတွေးဆမှု조사နေတဲ့တရင်ပေါ်မှာအကဲခတ်တွေရဲ့သုံးသက်ချက်အမြင်တွေကိုစုစည်းပြီးတော့ရန်ကုန်ကပေးပို့တဲ့တရင်ကိုအခြေခံပြီးမမျှတစင်အောင်တင်ပြပေးထားပါတယ်
ပြည်ခဲ့တဲ့လကုံပိုင်းနဲ့ဒီလအစပိုင်းတို့မှာဒေါအောင်ဆန်းစုကြည်ကိုတွေ့ဆုံစကားပြောဖို့စစ်ကောင်စီဘက်ကထမှန်စ조사ခဲ့တယ်လို့နေပြည်တော်နဲ့နှီးဆက်တဲ့အတိုင်းဝိုင်းက VOA ကိုအတည်ပြုပါတယ်အကြောင်းရင်းမသိရသေးပေမဲ့အရင်နှုန်းကပြည်ဝင်နိုင်ငံရေးအခင်းကျင်းတဲ့ငင်းငင်းကြီးကိစ္စတွေမှာဝင်ရောက်ကူညီဆောင်ရွက်ပေးဖို့နဲ့အကြမ်းဖက်မှုတွေကိုတားဆီးပေးရင်ဒေါအောင်ဆန်းစုကြည်အနေနဲ့ပါဝင်ပေးဖို့စစ်ကောင်စီဘက်ကဆန္ဒရှိခဲ့တယ်လို့သတင်းတွေထွက်ခဲ့ပေမဲ့ VOA အနေနဲ့အတိအကျအတည်မပြုနိုင်ခဲ့ပါဘူး။ထိန်းသိမ်းခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ခြင်းရှိမရှိ VOA အနေနဲ့စစ်ကောင်စီသတင်းနဲ့ပြန်ကြားရေးအဖွဲ့ကိုဆက်သွယ်မေးမြန်းထားပေမဲ့တုံ့ပြန်ဖြေကြားတာလည်းမရှိသေးပါဘူး။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့စစ်ကောင်စီကကြိုးပမ်းနေဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ပတ်သက်ပြီးတော့နိုင်ငံရေးလှိလာသုံးသက်သူဦးတန်းစိုးနိုင်ကသူ့အမြင်ကိုအခုလို VOA ကိုပြောပါတယ်
။သူတို့လူချင်းနဲ့နိုင်ငံရေးဒီတော့ရာဒီစန္ဒရီနဲ့ပတ်သက်ဒေါ်ဆန်းစုကြည်ကလက်တင်ကဒီစံအမယ်လုံးချင်ပါ။အားကြောင့်လဲဆိုဒီတိုင်းပြည်မှာသူတို့လုတ်ကင်ဆောင်ရွက်နေတာနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်လက်ဂျုံကြရတော့ဂျီမီတီစီလေးကျွန်တော်မျှော်လင့်ပါတယ်။ပြီးဆုံးဖို့တော့မှတတိယချူရတော့ရှားရနေပါ။အလူဒီကြရင်ချင်းဒီမှာဒေါအောင်ဆန်းစုကြည်ကဒီစစ်ပွဲကိုဆက်ပေါ်ကောင်ပြည်သူရဲ့ကတ္တဒီမိုကရေစီတိုက်ပွဲကိုကြက်တန့်သွားအောင်တော့ဒီနိုင်ရှင်ရမှုစုံတရားပြီးယူလုပ်မယ်လို့ချင်ပါအဲ့လိုမလုပ်လို့လေဒီနေ့ဒီတို့နေတာလို့တော့ယူဆပါတယ်
VOA ကစုံစမ်းသိရသလောက်ဒေါအောင်ဆန်းစုကြည်ကိုထောင်ဝင်စာပေးပို့ရမှာစာအုပ်စာပေတွေပေးပို့ခွင့်မရသလိုနိုင်ငံတကာမဂ္ဂဇင်းတွေကိုလည်းပေးပို့ခွင့်မရဘူးလို့ထောင်တဲ့နှိဆက်သူတွေကပြောပါတယ်အစားအသောက်ပေးပို့ရမှာမြန်မာသတင်းစာပါခဲ့ရင်တောင်မှအခွင့်မပြုဖို့ထောင်အာဏာပိုင်တွေကိုစစ်ကောင်စီကအမိန်ပေးထားကြောင်းနှိဆက်သူတွေကပြောပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာတော့ဖြေလျှော့မှုတချို့ရှိခဲ့တယ်လို့လည်းဆိုပါတယ်ထောင်ဝင်စာပေးပို့ရမှာလိုအပ်တာမှာခွင့်ရလာတယ်လို့လက်ခံခွင့်ပြုလာတယ်လို့ထောင်နဲ့နှိဆက်သူတွေကပြောပါတယ်။နိုင်ငံရေးလှိလာသုံးသက်သူတူကလည်းဒေါအောင်ဆန်းစုကြည်ကိုထုတ်သုံးလာနိုင်ပေမဲ့လက်ရှိအခြေအနေတွေမှာဒေါအောင်ဆန်းစုကြည်ဘက်ကဝင်ထိန်နိုင်ဖို့အတော်လေးခက်ခဲမယ်လို့အမြင်ပါတယ်
။တက်တော်လို့စစ်ကောင်စီရဲ့လူအချက်ကစိတ်တိုက်တာစိတ်ရသွားဖို့အဓိကတော့စစ်တပ်ရဲ့ထိုင်ကတော့နော်သူတို့ကနိုင်ဒီနေ့ဆွဲထိုင်ပေါ်မှာနော်ဘလောက်တို့တော့ဆက်စီအကူလို့ရမလဲအခုတော့ဆက်စီယက်တိချက်ကတော့ယက်တိချက်မှာသူတို့ဝိလို့ရမလဲဆိုတော့သူတို့တူသားနေတာဖြစ်နေတာပေါ့အခုနေတော့ဒေါ်ဆက်စီရဲ့စစ်တပ်ကိုမတိုက်ပါနေတော့စစ်ကောင်စီကိုမတိုက်ပါနေတို့ရက်ကြမေးနော်အကြမ်းမဖက်လန်းစင်နေဟိုဆွေးနွေးညှိနှိုင်းကြမေးလို့ပြောရင်ချစ်တာချစ်တာလည်းချာနော်ဟိုချတာချတာလည်းချာဖြစ်ပါမယ်ခုနကဒေါ်ဆက်စီကခုနကပို့ဖို့ပေါ်ထိုင်တာပေါ့နော်ဒီလူကြားထဲမှာလေပြဿနာလေးညှင်းပွားတာတွေလည်းဖြစ်နိုင်တာပေါ့။ဒါဝင်အောင်ပြောတဲ့စကားမျိုးသုံးလာလို့ရှိရင်တော့အချို့ကအားအမိန်တော်လာပြီးဒီလို
ဟိုမလားဒါပေမဲ့လူတို့ရဲ့နာကျင်မှုသူကလူတို့တော်လိုင်းရင်ကိုအဲ့လိုပြောလိုက်ရင်လူတို့ကတာဝန်လက်ခံစရာအကြောင်းမရှိတော့ပဲ
2022ခုနှစ်ဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်အာဏာသိမ်းတဲ့နေရာဆလို့အသက်86နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးအမှု16မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့ပါတယ်။ဒီထဲက6နှစ်ကိုမနှစ်ဩဂုတ်လ1ရက်နေ့ကလွန်ငင်းတက်တာခွင့်နဲ့ရှော့ပေါ်ပြီးခဲ့ပါတယ်။ကျန်နေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရဆဲဖြစ်ပါတယ်ရှင်။
ဒါကတော့ဒေါအောင်ဆန်းစုကြည်ကိုတွေ့ဆုံဖို့စစ်ကောင်စီဘက်ကစူးစမ်းနေတဲ့အခြေအနေမမျှတစင်အောင်ပြောပြပေးခဲ့တာပါ
။ VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့2024ခုနှစ်ဩဂုတ်လ12ရက်တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းညယောကမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်ပါကိုတင်ဆက်ပေးကြပါတယ်အမေရိကန်လွှတ်တော်ထဲမှာ Republican Party ဝင်အမတ်တွေကဣသရေးကိုအမေရိကန်တို့ထောက်ခံရေးအပါအဝင်နိုင်ငံသားရေးမူဝါဒတော်တော်များများကိုပါတီကိုစားပြုသမ္မတလောက်ဒေါ်နယ်ထရန့်နဲ့သဘောထားတူညီကြပါတယ်။ဒါပေမဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့ Twin Gun ကောက်ခံရေးမူဝါဒနဲ့ယူကရိန်းကိုအကူအညီပေးရေးကိစ္စတွေမှာတော့အကြီးအကျယ်ကွဲလွဲချက်တွေရှိပါတယ်။တကယ်လို့ထရန့်သာရွေးကောက်ပွဲမှာအနိုင်ရလို့သမ္မတထပ်ဖြစ်ခဲ့တဲ့ဆိုရင်အငင်းပွားစရာတွေဖြစ်လာနိုင်ပါတယ်။ Catherine Gibson ပေးပို့ထားတဲ့သတင်းကိုမမျှတစင်အောင်တင်ပြပေးထားပါတယ်။
ပြီးခဲ့တဲ့လတဲ့သမ္မတဟောင်းဒိုနယ်ထရမ့်ကဣသရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူနဲ့တွေ့ဆုံပါတယ
်။ No president has done what I
ဘယ်သမ္မတမှကျွန်တော်တို့ဣသရေးအတွက်လှုပ်ဆောင်ပေးခဲ့တာမရှိပါဘူး။ကျွန်တော်ဆက်ဆံရေးအများအားကောင်းပါလိမ့်
မယ်။အောက်တိုဘာ9ရက်ဣသရေးကိုဟာမတ်စစ်သွေးကြွတွေတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့လူမျိုးရေးကြိုးပမ်းမှုအတွက်နေတန်ယာဟူကိုထရမ့်ကအရင်ကဝေဖန်ခဲ့ပါတယ်။ထရမ့်သမ္မတဖြစ်တာဝန်ယူခဲ့တဲ့ကာလအတွင်းမှာကြိုတင်တွက်ဆလုပ်မရတဲ့အပြောင်းလဲတွေကနိုင်ငံတိုင်းမူဝါဒရဲ့ဝိသေသလက္ခဏာတစ်ခုလည်းဖြစ်နေပါတယ်။Republican Party ရဲ့2024ခုနှစ်နိုင်ငံရေးမူဝါဒအခြေခံမှာဒီအချက်ကထင်ဟပ်နေတယ်လို့လေလာသုံးသပ်သူတူကပြောပါတယ
်. There are not a ton of specifics.
အသေးစိတ်အတိအကျအများကြီးတော့မဟုတ်ပါဘူး။အစကအတိအကျချမှတ်ခဲ့တဲ့အစည်းအဝေးတွေထက်တင့်တော်မယ်လို့ထင်တဲ့မူဝါဒတွေကိုပြောင်းလဲခွင့်အခွင့်အရေးတွေ Trump ကရနေတာပါ
။လူမှုကွန်ရက် app တစ်ခုဖြစ်တဲ့ TikTok ကိုတရုတ်အစိုးရကထိန်းချုပ်ထားတယ်လို့ Trump ရဲ့အပေါင်းပါ Republican တွေကပြောဆိုထားတာပါ။နိုင်ငံရေးယုံကြည်ချက်ကိုဩစာလွှမ်းမိုးဖို့နဲ့တုံဆွဲသူတွေရဲ့ကိုယ်ရည်အချက်လက်တွေကိုရယူအသုံးချတာဖြစ်နိုင်တယ်လို့လည်းပြောဆိုပါရယ် Republican အထက်လွှတ်တော်အမတ် Mitt Romney ကတော့အခုလိုပြောပါရ
ယ် I do not want the Chinese Communist Party getting
ကျွန်တော်တို့နိုင်ငံသားတွေရဲ့ကိုယ်ရည်ကိုယ်တိုင်အချက်လက်တွေကိုတရုတ်ကွန်မြူနစ်ပါတီကရယူတာမျိုးကျွန်တော်မလိုလားပါဘူး American ပြည်သူတွေအပေါ်ဝါဒဖြန့်နှီးအဖြစ်ပုံစံတစ်ခုရသွားတာမျိုးလည်းအဖြစ်မခံနိုင်ပါဘူ
းဒါပေမဲ့ Donald Trump ကTikTok ကိုပိတ်ပင်ရည်တည်ချက်ကိုဒီနှစ်ထဲမှာပြန်ပြီးတော့ပြင်ဆင်ခဲ့ပါတယ်
။ We're going to save TikTok.
TikTok ကိုကျွန်တော်တို့ကယ်ဆယ်ဆက်ထားပါမယ်။ TikTok ကိုသူတို့ကဖျက်ဆီးပစ်ချင်နေကြတာပါ။ဒါကြောင့် TikTok သုံးဆွဲသူတွေအားလုံး Trump ကိုမဲပေးကြပါ
။ညတို့မှာမိအဖွဲ့ဝင်နိုင်ငံတွေဟာလည်းသူတို့ဘက်ကဝေဖန်ကြထည့်ဝင်ရမယ်။ကာကွယ်ရေးအသုံးစရိတ်ကိုမပေးဘူးဆိုပြီးတော့ Trump ကဝေဖန်နေပါတယ်။သူရဲ့ဒုသမရလောင်း JD Vance ဆိုရင်လေယူကရိန်းကို American ပြည်ထောင်စုကအကူအညီတွေပေးနေတာကိုပို့ပြီးတော့အဝေးပန်ပြောဆိုပါတယ
် But let's not mistake
Ukraine တပ်ဖွဲ့တွေကတော့မြေပြင်မှာတကယ်ကိုတတ်သိရှိရှိတိုက်နေတာပါဒါပေမဲ့တေချာတာကသူတို့ခေါင်းဆောင်ဘိုင်းကဥရောပမှာအကျင့်ပြတ်ချဆောင်မှုအစိုးဆုံးခေါင်းဆောင်တွေဖြစ်နေပါလေကဘာမှာအစိုးဆုံးတောင်ဖြစ်ခြင်းဖြစ်မှာပါ
ဒီလိုပြောတာကိုအထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကတော့ဆန့်ကျင်ပါတယ်ယူကရိန်းကိုပေးတဲ့အကူအညီဟာဥရောပရဲ့ဒီမိုကရေစီကိုကာကွယ်ဖို့မရှိမဖြစ်အရေးကြီးတယ်ဆိုပြီးတော့ Mitch McConnell ကပြောပါတယ
်။ It's no longer a settled question that
American ပြည်ထောင်စုဟာကျူးကျော်မှုတွေကိုအပြတ်သတ်နှိမ်နှင်းမလား။မဟာမိတ်တွေကိုယာနုံပြထောက်ခံမလားဆိုတာတွေကထပ်ပြီးတော့မေးနေရမယ့်မေးခွန်းတွေမဟုတ်ပါဘူး
။တရုတ်နဲ့တခြားနိုင်ငံတွေကသွင်းကုန်တွေကိုထပ်ပြီးတော့အခွင့်အရေးကောက်ဖို့ Trump ကပြောနေပြီးတော့ဒီကိစ္စကလည်းသူဒုတိယအကြိမ်သမ္မတဖြစ်လာခဲ့ရင် Republican တွေနဲ့ထိတိုက်တွေ့မယ့်အကြောင်းအရာလို့လေ့လာသူတွေကမြင်ပါတယ်။ George Washington တဲ့ကသူက Gordon Gray ကတော့အခုလိုပြောပါတယ
်။ It shows the
2016ခုနှစ်နောက်ပိုင်း Republican Party အတွင်းအပြောင်းလဲတစ်ခုပါ Republican Party ကအစင်လာအဖြစ်ကုန်သွယ်ရေးမှာလွတ်လွတ်လပ်လပ်ကူတန်းခွင့်ပြုခဲ့တာပါ
ထရမ့်ကသူသာသမ္မတဖြစ်လာခဲ့ရင်တရုတ်နိုင်ငံကတွင်းကုန်တွေအပေါ်60ရာခိုင်နှုန်းအခွန်တိုးကောက်ပြီးတခြားနိုင်ငံကတွင်းကုန်တွေအပေါ်မှာလည်း10ရာခိုင်နှုန်းတိုးကောက်မယ်လို့အခိုင်အမာပြောဆိုထားပါတယ်ရှင်
မမများတစင်အောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆက်သွယ်မေးမြန်းခန်းကိုထုတ်လွှင့်ပေးခြင်းပါတယ်စစ်ကောင်စီအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုဆက်ပြီးတော့ဖမ်းဆီးထားတာကတော့ပါနှက်တဲ့လှုပ်ဆောင်မှုမဟုတ်ပါဘူးလို့စီရေးလေလာသူအမေရိကန်ပေါမောက်ခတူကသုံးသပ်ပါတယ်မြမစီရေးပြိပခတ်မှာတော့စစ်ကောင်စီကအဆုံးရှုံးအများပြားနဲ့ရင်ဆိုင်နေရတဲ့အချိန်အင်အားကြီးတရုတ်နဲ့လည်းဆက်သွယ်နေတဲ့စစ်ကောင်စီအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုထွက်ပေါက်အဖြစ်အသုံးပြုနိုင်ခြင်းရှိမရှိဆိုတာကိုသုံးသပ်ပြထားတာဖြစ်ပါတယ်မြမရဲ့လက်ရှိမျက်မှောက်ရေးနဲ့ပတ်သက်လို့ Washington National War College နဲ့ Georgetown တက္ကသိုလ်ကပါမောက်ခ Zachary Abuza ကို VOA မြန်မာပိုင်းကကိုငင်းချန်အေးဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းရှူဇာနာဆင်မရှင
် What is the outlook for Chinese investment?
ဟုတ်ကဲ့တရုတ်နိုင်ငံရဲ့ယင်းနှိမ့်မြုပ်နယ်မှုတွေနဲ့ဆက်ဆက်ပြီးဆက်မေးပြစီခင်ဗျာဒီဖြစ်ပြည်ခါတွေဖြစ်နေတဲ့ရှမ်းမြောက်နဲ့ရခိုင်ကတရုတ်ရဲ့ယင်းနှိမ့်မြုပ်နယ်မှုတွေရဲ့လာလာကဘယ်လိုရှိမလဲခင်ဗျာဘာကြောင့်လဲဆိုတော့ဒီသက်ကနေပြောဆိုချက်အရဆိုရင်အခုမြောက်ပိုင်းညီနောင်သုံးပွဲနဲ့တိုက်ပွဲတွေက6ဖြူလိုတရုတ်စီမံကိန်းကြီးတွေနဲ့တဘာဝတန်းငွေပိုက်လိုင်းတစ်လျှောက်နေတစ်ပိုင်းမှာဆိုပြီးထောက်ပြကြပါတယ်ဒါကဘယ်လိုသဘောဆောင်ပါလဲညာ
So how do you take on
the one hand you have the large Belt and Road initiative or China Myanmar economic
အဖမကြီးမားတဲ့ Belt and Road ကမ္ဘာလမ်းစီမံကိန်းဒါမှမဟုတ်တရုတ်မြန်မာစီးပွားရေးဈေးကြံစီမံကိန်းတွေရှိပါတယ်ဒီမှာရင်းနှီးတဲ့သဘာဝတန်ခွေပိုက်လိုင်းတွေကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရေအားလက်စစ်ဆက်ယုံတွေပါမယ်။နောက်ပြီးတော့အဝေးပြေးလမ်းနဲ့မြေထားလမ်းတွေပါပါမယ်။မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့ကတော့တရုတ်ရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်မယ်ဆိုပြီးတော့အမြဲပြောပါတယ်။ဒီလိုပြောပြီးတရုတ်ရဲ့စစ်ဆက်ညီနိုင်ရဲ့ဇဝဲဝိုင်းကိုလာဖို့ဖိအားပေးနေတာနဲ့ထိုးစစ်ရပ်ဖို့ပြောနေတာကိုတားဆီးနိုင်ဖို့သူတို့ကြိုးစားနေတာပါ။အခုသူတို့ရဲ့ထိုးစစ်ကအနိုင်ရနေတာဖြစ်လို့သူတို့မှစစ်ရပ်ဖို့အတွက်ဘာမှလုံးဝမရှိပါဘူး။ဝိမေတချိန်ထဲမှာပဲတရုတ်ရဲ့စီမံကိန်းကြီးတွေနဲ့ရင်းနှီးမြှုပ်နှံမှုတွေရှိနေတဲ့နေရာတဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေပါလေ။ဒါကြောင့်ဒီစစ်ပွဲကြားမှာတရုတ်စီမံကိန်းတွေထိခိုက်ပျက်စီးသွားမှာကိုသူတို့အရန်ဆွေးပါလေ။အတိုက်ခံအင်အားစုတွေကိုအပြစ်ပုံချနိုင်ဖို့တရုတ်ရဲ့စီမံကိန်းအခြေခံအဆောက်အုံစီမံကိန်းတွေကိုစစ်တပ်ကဖျက်ဆီးပစ်မှာကိုအမြဲဆွေးနေရပါလေ။တရုတ်ကကြောက်ဖြူစိတ်ကမ်းမဖွင့်နိုင်သေးတာနဲ့အဲ့ဒီကိုဆက်သွယ်မဲ့အဝေးပြေးလမ်းနဲ့မြေထားလမ်းမပေါက်သေးတာတွေအတွက်အတော့ကိုစိတ်ပြတ်နေပါလေ။ဒါကလုံလုံကိုရက်နေတာပါ။ဒါကြောင့်တရုတ်ဟာသူတို့ရဲ့စီးပွားရေးအကျိုးစီးပွားအတွက်တည်ငြိမ်တဲ့အသွင်ကူးပြောင်းရေးလုပ်နိုင်မယ့်အစိုးရတရက်ကိုလိုချင်နေတာပါဒီနေရာမှာတရုတ်စီးပွားရေးကလည်းအတော့ကိုနေကွေးနေတယ်ဆိုတာမေ့ထားလို့မရပါဘူးဒါကြောင့်မြန်မာနိုင်ငံရဲ့နေဆက်ကုံသွေးရေးကတရုတ်နိုင်ငံအတွက်မပြောပါလောက်ဘူးဆိုပေမဲ့အရေးကြီးပါတယ်ယူနန်ပြည်နယ်စီချွန်ပြည်နယ်တွေကအစိုးရပိုင်ကော်ပိုရေးရှင်းလုပ်ငန်းတွေနဲ့ကုမ္ပဏီငယ်တွေအတွက်အရေးကြီးပါတယ်တရုတ်ကနေဆက်ကုံသွေးရေးကိုပြန်လည်စတင်ဖို့တကယ့်ကိုအလိုရှိနေတယ်ဆိုတာကိုကျွန်တော်နားလည်ထားပါမယ
် The Chinese really want a resumption of border trade.
What about the China?
ဆိုရင်မြောက်ပိုင်းညီနောင်မဟာမိတ်တွေနဲ့စစ်ကောင်စီကြားကတရုတ်ရဲ့ဂျာဝင်ဆစ်ဆက်ပေးတဲ့အခန်းကဏ္ဍကရောဘယ်လိုရှိမလဲခင်ဗျာ?
China has always had two faces.
တရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်ရင်အမြဲတမ်းမျက်နှာနှစ်ဖက်ထားပါတယ်။တစ်ဖက်မှာနိုင်ငံစီမံအုပ်ချုပ်ရေးကောင်စီလို့ခေါ်တဲ့အာဏာသိမ်းစစ်တပ်နဲ့ပုံမှန်ဆက်ဆံပါတယ်။ဒါပေမဲ့တရုတ်ကနေဆက်တလျှောက်ဖြစ်ပျက်နေတာတွေကိုအလွန်စိုးရိမ်နေတာပါ။နေဆက်ဒေသတွေကိုဒီတိုင်းရင်းသားဒေါ်လာရေးအဖွဲ့အစည်းတွေကထိန်းချုပ်ထားပါတယ်။ဆိုတော့တရုတ်ဘာလို့ကျင်လဲလို့ပြောရင်သူ့ရဲ့အကျိုးစီးပွားကိုနားလည်ဖို့လိုပါတယ်။သူတို့ကတိုက်ပွဲတွေတရုတ်ပြည်နယ်နမိဘက်အထိထိခိုက်လာမှာကိုမလို့ကျင်ပါဘူး။ဒုက္ခသည်တွေဝင်လာမှာကိုသူတို့မလို့လားပါဘူး။နေဆက်ကုံတွေပြန်ဆကျင်နေတာလည်းအသေးချာပါပဲ။လက်ရှိကချင်မှာဆိုရင်ကချင်လူမျိုးရေးတပ်မတော် KIA ကသူ့ဒေသကအဓိကနေဆက်ဖြတ်ကျော်မှုအားလုံးကိုထိန်းချုပ်ထားပါတယ်။မြောက်ပိုင်းညီနောင်တွေကလည်းမူဆယ်နဲ့ရွှေလီကုံသွေးလမ်းကြောင်းအဝင်ထွက်အားလုံးကိုထိထိရောက်ရောက်ကိုထိန်းထားနိုင်ပါတယ်။ချင်းရွှေဟော်ကိုလည်းထိန်းချုပ်ထားပါတယ်။ဆိုတော့အနာဂတ်ကဘလို့ဖြစ်လာမလဲ။တရုတ်ကအခြေအနေကိုထိနိုင်ဖို့လုပ်နေတယ်လို့ထင်ပါတယ်။သူတို့ကဒီလိုလုပ်တာမျိုးမှအရန်တော်ပါတယ်။လုံးလဲလုံးတက်ပါတယ်။သူတို့ရဲ့နိုင်ငံခြားရေးမူဝါဒအရလည်းစစ်ကောင်စီကိုထိတွေ့ဆက်ဆံနိုင်တယ်လို့မတူကွဲပြားတဲ့တိုင်းရင်းသားဒေါ်လာရေးအဖွဲ့အစည်းတွေထူးထူးဖြင့်သူ့နယ်စပ်မှာရှိနေတဲ့ကချင်လူမျိုးရေးတပ်မတော် KIA နဲ့ဝါပီသွေးစည်းညီညွတ်ရေးတပ်မတော် UWSC တို့ကိုလည်းထောက်ပံ့တာကူညီတာတွေလုပ်နိုင်ပါတယ်။ကိုကန် MNDA အပေါ်မှာလည်းသူတို့လွှမ်းမိုးနိုင်ပါတယ်။ MNDA ကိုကန်နဲ့ဝါပီသွေးစည်းညီညွတ်ရေးတပ်မတော်ခေါင်းဆောင်ပိုင်းကမန်ဒရင်းတရုတ်စကားပြောဆိုသူတွေဖြစ်ပြီးတော့အဲကြောင့်တရုတ်နိုင်ငံကသူတို့ဘက်မှာဩစာလွှမ်းနိုင်ပါတယ
်။ So this gives China a lot of leverage over them. But their interests remain the same.
So the how might the China or
ဒီတော့ပဋိပက္ခဖြည့်ရှင်းရေးလုပ်ငန်းစဉ်မှာဒေါ်ဆန်းစုကြည်ရဲ့ပုံရိပ်ကိုတရုတ်နိုင်ငံကဒါမှမဟုတ်စစ်ကောင်စီကိုယ်တိုင်ကဘလို့အသုံးချလာနိုင်လဲခင်ဗျာဥသိမ်းစိန်နဲ့ဗိုလ်ချုပ်မှုတန်းရွှေလို့အရင်စစ်ကောင်ဆောင်နဲ့ထိတိဆက်ဆက်မှုတရုတ်ကကြိုးစားတာမျိုးလို့ပေါ့ဒါမျိုးကလက်ရှိအခြေအနေပေါ်ဘလို့သိရောက်မှုရှိနိုင်လဲခင်ဗျ
ာ Yeah it's really interesting that you note Tencent
ဟုတ်တယ်စိတ်ဝင်စားဖို့ကောင်းပါတယ်ဥသိမ်းစိန်ကတရုတ်နိုင်ငံကိုဖိတ်ကြားခံရတာတင်မကပါဘူးချီချင်းပင်နဲ့တွေ့ဆုံခွင့်ရခဲ့တာပါသူကနိုင်ငံခြားရေးဝန်ကြီးနဲ့ Politburo ကိုဖွဲ့ဝင်ဝန်ကြီးကလည်းလက်ခံတွေ့ခဲ့ပြီးတော့မိတ်ဆွေဟောင်ကြီးလို့ညွှန်ဆိုခေါ်ခဲ့ပါတယ်။ဒါကတရုတ်နိုင်ငံကိုဖိတ်ခံရဖို့အင်မတန်စိတ်အားထက်သန်လိုလားနေတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အဖြစ်နဲ့တော့တကယ့်ကိုပြောင်းပြန်ပဲလို့ဆိုရပါလိမ့်မယ်။တရုတ်ကသူနဲ့တော့ဘာမှမပတ်သက်ချင်ပါဘူး။ကျင့်ပြတ်တယ်လို့ယူဆထားတယ်လို့ရည်ချင်းမရှိသူလို့ထင်ထားကြတာပါ။ဒါကတရုတ်နိုင်ငံအတွက်ပြဿနာမျိုးစုံကိုဖြစ်စေတယ်လို့မှတ်ယူထားကြတာပါ။ပြီးခဲ့တဲ့3နှစ်အတွင်းမှာသူကလုံးဝဖိတ်ကြားတာမျိုးမရှိခဲ့ပါဘူး။လာရီပဲစစ်ကောင်စီရဲ့နံပါတ်2ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကလည်းတိတ်မကြသေးခင်ကတရုတ်နိုင်ငံကိုသွားပြီးမဲ့တည်ထောင်အစည်းအဝေးတွေလုပ်ဖို့တွဲဆုံဖိတ်ကြားတဲ့ဆက်ဆံရေးသဘောမျိုးမဟုတ်ဘဲနဲ့ဗတ်ပေါင်းစုံပါဝင်တဲ့ Foreign တက်တဲ့သဘောမျိုးပဲဖြစ်ပါလေဆိုတော့တရုတ်ကသူ့ရဲ့မိဟောင်းဆွေဟောင်းတွေယုံကြည်ကူးစားလို့ရတဲ့ပုဂ္ဂိုလ်မျိုးတွေကိုပဲအကူရတဲ့သဘောပါသူတို့ကရှင်းလင်းတဲ့သတင်းစကားပေးနေတာပါဥဒိန်စင်ဆိုရင်အတွင်ကူးပြောင်းရေးအတွက်အလွန်တင့်တော်တဲ့ပုဂ္ဂိုလ်ဖြစ်မယ်ဆိုတော့ကိုအရေးမှထုတ်ဖော်ပြတာပါဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရဖို့လေတရုတ်ကအချင်းချင်းတောင်းဆိုနေပါလေစစ်ကောင်စီကတော့သူ့ကိုတရုတ်အပါအဝင်ဘယ်သူ့ကိုမှတွေ့ခွင့်မပေးပါဘူးတရုတ်နိုင်ငံကစိတ်ပြတ်နေပြီလို့ထင်ပါတယ်အာဏာသိမ်းပြီးနောက်ပိုင်းမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကိုဖျက်သိမ်းပစ်တာမျိုးမလုပ်ဖို့စစ်တပ်ကိုဖိအားပေးခဲ့ပါတယ်ပထမတော့စစ်ကောင်စီကမဖျက်ပါဘူးနောက်မှလုပ်ခဲ့တာပါဆိုတော့ဘာတွေဖြစ်နေတယ်လဲဆိုတာတရားမပြောနိုင်ပေမဲ့တရုတ်နိုင်ငံကထွက်ပေါက်လမ်းကိုရှာနေတယ်ဆိုတာကိုတော့ယုံယုံကြည်ကြည်ခိုင်ခိုင်မာမာနဲ့ကိုကျွန်တော်ပြောနိုင်ပါတယ်ဥသိမ်းစင်ကူရန်ဒါမှမဟုတ်ဥသိမ်းစင်လိုစစ်ဘူချုပ်ဟောင်းတယောက်ယောက်ပေါ့တွင်ကူပြောင်းရေးဥဆောင်နိုင်မဲ့အာဆီယံဖွဲ့ကလည်းယုံကြည်ပြီးနောက်နိုင်ငံတွေကယုံကြည်နိုင်တဲ့သူမျိုးကိုတရုတ်ကရှာနေပါလေဒါကိုကြည့်ရင်ဘူချုပ်ကြီးမင်းအောင်လှထတ်တော့ဘယ်သူပဲဖြစ်ဖြစ်ပူကောင်းမှာပဲငါတို့လက်ခံမှာပဲလို့ပြောကြမှာပါပဲ
Look at this would say so much better than Min Aung Hlaing we'll take it
Guts of Aung San Suu Kyi would she
Okay ဒေါ်ဆန်းစုကြည်နဲ့ပတ်သက်လို့မေးရရင်အခုအနေထားမှာစစ်ကောင်စီအတွက်သူကတခုရီးသောထွက်ပေါက်လို့ပြောလို့ရမှာခင်ဗျာ
current military regime
I know this is going to get me in trouble
ကျွန်တော်ဒီမေးခွန်းကိုဖြေရင်ဒုက္ခရောက်မယ်ဆိုတာသိပါတယ
်
ပြောဖို့ကောင်းခြင်းမှာကောင်းမယ
်
စစ်ကောင်စီသားညံကောင်းရင်ဒေါ်ဆန်းစုကြည်ကိုလွှတ်ပေးရမှာပါမြန်မာပြည်ကသူ့ကိုတကယ်ကိုထောက်ခံကြပြီးတော့တကယ်ချစ်ကြပါတယ်သူကမြန်မာနိုင်ငံဒီမိုကရေစီအရေးအတွက်အမှတ်တင်ကြီးတပါပဲဖခင်ဖြစ်သူကလွတ်လပ်ရေးလှုပ်ရှားမှုကိုဦးဆောင်ခဲ့တယ်တပ်မတော်ကိုတည်ထောင်သူဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းသူကငင်းပွားပွေဖြစ်ခဲ့ပါတယ် NLD ရဲ့လူဆက်သစ်ခေါင်းဆောင်တွေဖော်ထုတ်လေ့ကျင့်ပေးနိုင်မှုမှာသူကောင်းကောင်းမလုပ်နိုင်ခဲ့ပါဘူးသူစီမာကြီးပဲအာနာကိုစုပ်ကင်ထားလုံးအားကြီးခဲ့ပါတယ်ခေါင်းလဲမာပါအာနာသိမ်းမှာကိုသူကြိုမတွက်နိုင်ခဲ့ဘူးဒါမှမဟုတ်ရင်အာနာမသိမ်းအောင်သူကောင်းကောင်းမဖန်တားနိုင်ခဲ့ပါဘူးရေကြီးဆုံးကတော့တိုင်းရင်းသားဒေါ်လာရဲ့အဖွဲ့အစည်းတွေကသူတို့တစ္ဆာဖောက်ခံရတယ်လို့ခံစားစီတာပါဆိုတော့သူ့ကိုလွှတ်ပေးလိုက်ရင် Energy Party ဝင်ကြီးမဟုတ်ပဲနဲ့သူတို့အများစုပါတဲ့မျိုးသားညီညွတ်ရေးအစိုးရ NUG ကြားမှာလည်းရရှိထားတဲ့စီးလုံးညီညွတ်နေမှုကအတော့ကိုပြုကွဲသွားစေမယ်လို့ကျွန်တော်ထင်ပါတယ်မျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC လုပ်ငန်းစဉ်ကိုလည်းထိခိုက်စေမှာပါမတူကွဲပြားတဲ့တိုင်းရင်းသားဒေါ်လာရဲ့အဖွဲ့အစည်းတွေကြားမှာလည်းတန်တရားတွေဖြစ်ပေါ်စေမှာဖြစ်ပါတယ်ပြီးတော့သူကအကြမ်းမဖက်တိုက်ပွဲဆင်ဖို့နှစ်ကာလရှိကြာလှုပ်ရှားတောင်းဆိုခဲ့သူလည်းဖြစ်ပါတယ်ဒါကလက်တွေ့မှာစီးရေးလှုပ်ရှားမှုကသာမြန်မာနိုင်ငံမှာ Federal Democracy ရဖို့အကောင်းဆုံးခွင့်လမ်းဖြစ်နေတာနဲ့ဆန့်ကျင်ဘက်တော်ဖြစ်နေပါတယ
် The best chance of deliveringMyanmar to a federal democracy.
ဒါကတော့စီရေးအရာအရေးနိုင်နေတဲ့စစ်ကောင်စီအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုထွက်ပေါက်ဖြစ်နေအသုံးချနိုင်ခြင်းရှိသလားဆိုတာကို Georgetown တက္ကသိုလ်ကပါမောက်ခဇက်ဂရီအဘူဇာကိုကိုငင်းကျန်းအေးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။လူမှုရှုခင်းမတိုင်ခင်မှာတော့စီးပွားရေးကဏ္ဍတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုရဲ့နောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံတော်တိုက်ပွဲတွေနဲ့နေမင်းမငြိမ်သက်မှုတွေကြောင့်နေရဲဆွန့်ခွာပြီးထွက်ပြေးတိမ်းရှောင်ရသူတွေကစီးပွားရေးလုပ်ငန်းတွေဆုံးရှုံးရသလိုတစ်ဖက်မှာလည်းနေထိုင်စားတောက်ရေးဈေးကြီးမြင့်မှုနဲ့ကြုံနေရပါတယ်။မတ်တင်ဂီထိုက်တင်ပြပေးထားပါတယ်။
နိုင်ငံတော်ဝန်တိုက်ပွဲတွေကနေစစ်ရှောင်ထွက်ပြေးလာကြရသူတွေဟာစစ်ဘေးအပြင်ပိုက်ဆံမှုတွေဖောက်ထွင်းခံရတာနဲ့ပါကြုံရတယ်လို့စစ်ရှောင်လာသူမမိုးက VOA ကိုပြောပြပါဗျာ
။ဒီ ွာကျမတို့ဒီရပ်ကငါအောင်မင်္ဂလာဈေးပေါ့နော်သူကဘယ်လိုပြောမှလဲအဖွဲ့ဈေးရဲ့စောင့်မရှိတော့ဘူးအစောင့်မရှိတော့ကြတော့ကိုကဟိုမျိုးပေါ့သူကဆိုင်နေအကုန်ဝင်ဖောက်တယ်အာသာသာဘယ်လိုပြောမှသာသာကုန်နေအဓိကဖောက်တယ်သာသာကုန်ပြီးတော့ကြအခုကလူသုံးပုံပတ်ပေါ့နော်လူသုံးပုံပတ်ကိုဖောက်တော့ကျမတို့ဒီဈေးလုံးကဘာမှရပြန်မရှိတော့အကုန်ကုန်ပေါ့နော်သူတို့ဖောက်ကြတာအာတက်ွက်အရင်ပြင်းနေတဲ့အချိန်မှာသူတို့ကဆိုင်ဖောက်သွားကြတာပေါ့မနေ့ကမှသွားကြည့်လို့ရတဲ့ချိန်ကအမေသွားကြည့်တဲ့ချိန်ကတော့ဆိုင်မှာဘာမှမရှိတော့ဘူး။အာကျမရဲ့အစ်စ်ကြီး
အလုံးကတော့3000ကျော်ဝင်းကျင်လောက်ရှိပါတယ်ရှင်။တိုက်ပွဲတွေရှိနေချင်းလာရှိုအောင်မင်္ဂလာဈေးမှာဆိုင်ရှင်အလုံးနီးပါးဆုံးရှုံးမှုနဲ့ကြုံရကြောင်းသူမကပြောပါတယ်။အခုတော့ဆိုင်ရှင်တချို့ကဂျန်နေတဲ့ပစ္စည်းတချို့ကိုတိုက်ပွဲတွေအေးသွားချိန်မှာပြန်ယူထားလိုက်နိုင်တယ်လို့လည်းပြောပါတယ်။ဆိုင်ရဲ့
ပစ္စည်းဆိုရင်ဆိုင်ခန်း၄ခန်းမှာပစ္စည်းအပြည့်ရှိတယ်။ဒီရင်ကိုတောင်တစ်လုံးပေါ့နော်။ကိုတောင်နောက်တာကိုတောင်အထက်တစ်ခန်းရဲ့ပစ္စည်းလည်းအပြည့်ပေါ့။အဲ့တော့မှသူတို့ဘယ်လိုပြောမှလဲမကောင်းတဲ့ဟာပေါ့ပစ္စည်းနည်းနည်းပပပဲကျန်နေကားနှစ်စီးအိုက်ဖက်နှစ်စီးတိုက်လောက်တော့ပြန်ရတယ်ပေါ့အခုလည်းဖြစ်တော့မှအခုလည်းဖြစ်တော့ကျွန်တော်ဒီကျွန်တော်ဒီကြတော့သူကဟိုဥစ္စာပေါ့နော်သူကဘယ်လိုပြောရမလဲအာအစားဒီကဟိုပုံသိမ်းကြီးပေါ့နော်ပုံသိမ်းကြီးဆိုတော့တစားပုံတော့တယ်ဒီကပုံချောက်ဆိုင်အရင်ကဖောက်ခံရတယ်ဖောက်တော့ပုံလေကျွန်တော်အိမ်တုံးပစ္စည်းပေါ့ဤဘူတောင်တုံးနဲ့အိမ်တုံးပစ္စည်းရောင်းတော့ကြတော့အဲဒီထဲမှာတော့ကျမအပြည့်ရတယ်လို့ဆိုကျမဆိုင်ရပစ္စည်းလည်းများတယ်အလုံးထဲမှာတန်ဖိုးအများဆုံးပေါ့တုံးကျော်ဖို့ကိုများတာပေါ့
စစ်ဆောင်နေတဲ့လုပ်ငန်းရှင်မမိုးကတော့အချိန်နဲ့အေးသွားရင်နေရရင်မှစီးပွားရေးအတွက်ပြန်ပြီးတော့ရုန်းကန်မယ်လို့လဲသူမရဲ့စိတ်ကူးကိုပြောပြပါဗျာအဲ
့လိုတော့လောလောဆယ်မသိသေးဘူးရှင်ကျမတို့လည်းဟိုအချိန်နဲ့ပေါ်ကြည့်နေရတာဆိုတော့လေအာကျမလည်းအခုကစစ်ဆောင်နေတာအာအဲ့ဒီခါကမတွေးထားသေးဘူးမကြီးတကယ်လို့အချိန်နဲ့ငြိမ်သွားရင်တော့ကံဘယ်လိုပြောမှာလဲအဲ့မှာပဲပြန်ဆွတ်မှာပါမလည်းညမရှိတဲ့ပစ္စည်းကိုပဲဘယ်လိုပြောမှာစံခဲတဲ့ပစ္စည်းပေါ့နော်စံခဲတဲ့ပစ္စည်းဆိုညမကဈေးမှာတစ်ပိုင်အပြင်မှာတစ်ပိုင်ဖွင့်ထားတယ်အပြင်ပိုင်ရဲ့ပစ္စည်းနဲ့ညမအိမ်မှာရှိတဲ့ပစ္စည်းကိုပဲဖွဲပြီးမှရှိတဲ့လောက်လေးနဲ့ပြန်ပြီးမှရုံးကြိုင်ရမှာပေါ့
ရှမ်းမြောက်ဒေသတလွတ်ကစိုက်ပျိုးရေးလုပ်ငန်းရှင်တွေကိုလည်း VOA ကဆက်သွယ်မေးမြန်းကြည့်ရမှာနောက်ချိုကစိုက်ပျိုးရေးလုပ်ငန်းရှင်ကလုံခြုံရေးစိုးရိမ်ချက်ကြောင့်အမည်မဖော်ဘဲလက်ရှိအခြေအနေကိုအခုလိုပြောပြပါတယ
်အဲရောင်းမော်ဝဘူးတော့အဲဆက်ပြေးကြည့်တော့ကြပါတော့မှာဆက်ပြေးပြတော့မှာတော့ကြည့်ကြတယ်ဟိုကကျောင်းထွက်လာမယ်ဆိုရင်လည်းကျောင်းထွက်ရုံနဲ့လည်းကျန်ခွင့်လာမခွင့်လာအရင်လည်းအခုအခုရတယ်ဆက်ရောက်တော့လောကတိုက်ပွဲကြည့်တော့မှာကြည့်ကြတယ်တော့ဒီနေရာဒီကုပ်ကိုခေါ်ကြတယ်ကျောင်းပွဲရုံနဲ့လည်းတော်တော်များများတော့ဟိုကပိတ်ကြည့်နေရတာ
ရှမ်းပြည်တလွာစိုက်ပျိုးထုတ်လုပ်ပြီးထိုင်းဘက်ကိုစိုက်ပျိုးထွက်ကုန်တင်ပို့နေတဲ့လုပ်ငန်းရှင်ကလည်းလက်ရှိအခြေအနေအရလမ်းပန်းဆက်သွယ်ရေးခက်ခဲလာတာကြောင့်ပြည်ပတင်ပို့ရေးအခက်အခဲရှိနိုင်ပြီလို့ VOA ကပြောပါတယ
်။ဘယ်လိုလဲတော့ကျွန်တော်တို့ကယာစီမစသေးဘူးကြ။အဲတချို့မျိုးနှဲငယ်တာထွက်တာဖြစ်တဲ့အတွက် export ထိုးနိုင်တဲ့အရေးသွေးနဲ့ပမာဏမရှိဘူးကြဒီခေတ်က။အဲခုလက်ရှိအနေနဲ့ရတော့ကျွန်တော်လက်ရှိလမ်းပန်းဆက်သွယ်ရေးနဲ့အချိန်ရရကြောင်ကျွန်တော်တို့အဲပို့ဖို့ကနည်းနည်းခက်ခဲမယ်ဗျာ
ရှမ်းမြောက်ပါဝင်မြန်မာနိုင်ငံအလဲပိုင်းဒေသစစ်တပ်ခံရသူအများစုကတော့လေကြောင်းကနေတိုက်ခိုက်ခံရမှုရှိတဲ့ရန်ကုန်မန္တလေးနေပြည်တော်တို့လိုဒေသတွေကိုအဓိကစစ်ဆောင်ကြတယ်လို့လည်းပြောကြပါတယ်စစ်ဆောင်ကြသူတွေအတွက်တော့နေရာရင်းမှာအိုးအိမ်ပိုက်ဆိုင်မှုနဲ့စီးပွားရေးလုပ်ငန်းတွေလက်လွတ်ထားကြရတဲ့အခြေအနေမှာနေရာဒေသတွေမှာကုန်ကျစရိတ်ကြီးမြင့်မှုနဲ့လည်းရင်ဆိုင်နေရပါတယ်မန္တလေးနဲ့ရန်ကုန်တို့လိုမြို့ကြီးတွေမှာတော့အိမ်အငှားဈေးကွက်ကကျေပြန့်လာပါတယ်စစ်ဆောင်ချက်သူတွေတိုးလာတဲ့မန္တလေးမှာအိမ်ချမ်းမြေအရောက်အငှားလုပ်ငန်းတွေတွင်ကျတယ်လို့ဒေသခံတချို့ကပြောပါတယ်ဘာမှပြင်ဆင်ထားခြင်းမရှိတဲ့တာမန်တိုက်ခန်းတစ်ခုကိုတစ်လ2သိန်းချက်အနည်းဆုံးပေးရတယ်လို့လည်းမြို့ကန်တို့ကပြောပါတယ်မန္တလေးအိမ်ချမ်းမြေအကြောင်းသိရှိသူကနာမည်မဖော်ဘဲအခုလိုပြောပြပါတယ်
ဆုံးလေးတက်ကမှဝင်းကျဲကြီးတွေနဲ့ဆိုရင်50000တောင်ရှိတာ62နဲ့58ကြားတော့အဲ့လိုမျိုးညိုရဲတို့ဆိုရင်ပေါ့နော်ညိုရဲတို့အဲ့လိုမျိုးဆိုရင်တိုက်က3တက်တိုက်လောက်ပေါ့နော်ပေ40 60ဝင်းဆိုရင်လည်းအစိတ်30ခေါနေတာပဲ20ကနေ30ကြားအဲ့လိုနေမှားကြတာပဲ
ကိုဗစ်ကာလမတိုင်ခင်ကမန္တလေးမှာပေ30 40မြေတကွက်ကိုကျပ်သိန်း230 240လောက်ပောက်ခဲ့တဲ့နေရာတွေတောင်မှအခုအချိန်မှာကျပ်သိန်း4000 5000အထိဈေးခွန်နေကြပြီလို့လည်းသူကပြောပါတယ်။မန္တလေးတိုင်းပသိမ်ကြီးမြို့နယ်တွင်းကနန်းဦးလင်းကျေးရွာအုပ်စုတွင်းကအင်ဂျန်မြေဈေးနှုန်းပေါက်ဈေးတွေကိုနှိုင်းယှဉ်ပြီးလဲသူကအခုလိုပြောပြပါတယ်။
နောင်လိုဝင်သွားတဲ့မန္တလေးကနေခွဲဝင်သွားတဲ့ရွာလေလားအဲ့လိုရွာလေလားပြီးဆိုရင်2,300 3,000အဲ့လိုမျိုး2,300နေအွန်နေကြဟိုတုန်းကအဲ့ဒါတွေကအဲ့2,300နန်တွေကဟိုတုန်းက200လောက်ရှိတယ်100ကျော်200အကွက်တွေက2,300နေအွန်နေကြ
ပသိမ်ကြီးမြို့နယ်နန်းဦးလွင်ကျေးရွာအုပ်စုအတွင်းကကံခေါက်ကုန်းတန်းနဲ့တဲခုံရွာတို့ကအင်ဂျီတချို့ဟာမဟာဓာအားလိုက်နဲ့မလွတ်တဲ့အတွက်ဆိုပြီးဖျက်ပေးဖို့အနာပိုင်တို့ကပြီးခဲ့တဲ့ဧပြီလအတွင်းကပဲအိမ်ပိုင်ရှင်တွေကိုခေါ်ယူပြောဆိုခဲ့တာဖြစ်ပါတယ်ဒီအချက်ကိုထောက်ပြပြီးလက်ရှိအခြေအနေမှာအင်ချမ်းမြေဝယ်ယူမဲ့သူတွေအနေနဲ့လည်းသတိကြီးကြီးထားဆောင်ရွက်နေကြရတယ်လို့လည်းသူတို့ကပြောပါတယ်ရှင်
မတ်တန်ဂီထိုင်စူစီးတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါရယ်ဒီသတင်းပတ်မှာတော့ယွန်းဖျားလောက်တဲ့ဤပညာအကြောင်းကိုတင်ဆက်ပေးထားပါရယ်ညံတော်ပေရာကျော်မြင့်နဲ့ရှေးဟောင်းပကံဖျားစီဒီတွေကိုစကေးချုပ်ပြီးတော့ယွန်းနဲ့ပုံစံငယ်လောက်တဲ့အတတ်ပညာကိုလူငယ်တွေပို့ပြီးတော့မှစိတ်ဝင်စားသင်ယူစေကြပါရယ်လို့မြင်းကဘာရွာကယွန်းအတတ်ပညာရှင်ကပြောပါရယ်ပကံကိုလာတဲ့ဆိုရင်ဓာတ်ပုံရိုက်တာအပြင်ရှေးဟောင်းအမှုပညာဘီသူကလက်ရာတွေကိုလည်းလေ့လာပါလို့ပြောလာတဲ့ယွန်းအတတ်ပညာရှင်ဦးသိန်းနိုင်ကိုမဆုမြတ်မမေးမြန်းပြီးတော့တင်ဆက်ပေးထားပါတယ်
ညမလက်မှုအတက်ပညာတွေတဲကတခုဖြစ်တဲ့ယွန်းအတက်ပညာနဲ့ဗကံမျိုးကယွန်းပညာရှင်တယောက်ကရှေးဟောင်းဖျားဇေဒီပုံစံငယ်တွေပြုလုပ်နေပါတယ်ရှေးဟောင်းလက်ရာတွေအတိုင်းတူအောင်လို့ယွန်းဖျားတွေလုပ်တဲ့အခါမှာဒီညမလက်မှုအတက်ပညာပန်းစံမျိုးထဲမှာ6မျိုးမကကိုအသုံးပြုရတယ်လို့ယွန်းအတက်ပညာရှင်ဦးသိန်းနိုင်ကပြောပါတယ်အခုလိုမျိုးဒီယွန်းနဲ့ဖျားစီဒီတွေလုတ်တဲ့အတတ်ပညာပျောက်ပြတ်မသွားအောင်လို့ဘယ်လိုမျိုးလက်စင်ကန်ထိမ့်သိမ့်နိုင်လဲဆိုတာကိုမြင်းကဘာရွာကယွန်းအတတ်ပညာရှင်ဦးသိန်းနိုင်ကိုမေးကြည့်ဖြစ်ပါတယ
်ကျွန်တော်ဆက်လုတ်တာကတော့အနည်း20ကျော်ပြီဗျကျွန်တော်လုတ်ခဲ့တဲ့ဖျားကြီးကတော့အကုန်လုံးစုစုပေါင်းစုမယ်ဆိုရင်တော့ဟိုစုရေ50ပတ်ဝန်းကျင်လောက်တော့ရောက်ပါပြီဗျအာပထမပိုင်းတော့ခက်ခဲတာပေါ့ဗျနောက်ပိုင်းကျတော့လည်းတဖြည်းဖြည်းနဲ့ဟုတ်ဒူလာတာပါဗျာဟုတ်ကဲ့
ဆိုတော့ဒီယွန်းပညာနဲ့ပေါ့နော်ဖျားစီဒီတွေလုတ်တဲ့အခါမှာဒီတခြားယွန်းတဲ့ပစ္စည်းတွေလုတ်ရတာเนี่ยဘယ်လိုကွာခြားရဲဆိုတာကိုလည်းရှင်းပြပေးပါလားရှင
်အဲ့ဒါကတော့ဒီလိုပါဗျာယွန်းတွေကတော့ယွန်းနေချင်းအတူတူပါပဲအဲတို့ဝင်မဲ့လည်းကျွန်တော်ဖျားလေးကလိုင်းလေးတွေနဲ့ဆိုတော့ယိုးယိုးယွန်းတွေကတော့တယိုးချောတာလို့နှွန်ချောတာလို့လုတ်ရတာပေါ့ဗျာကျွန်တော်ဖျားကြတော့အဲ့လိုမဟုတ်တော့ဘူးဒစ်စီတုတ်လိုက်ပြာပက်လိုက်ဒစ်စီတုတ်လိုက်ပြာပက်လိုက်နဲ့လုတ်ရတာပေါ့အဖြူတွေပဲကြပြန်တော့လေယွယွန်းတယ်လုံကတော့သူကနှီးလေးတွေထောင်းလိုက်ခွေလိုက်နဲ့ဘာဖြစ်တယ်လေကျွန်တော်ဒီဘုရားကြတော့ဟိုအုတ်မျက်စီတွေလို့နှီးကိုလေတထပ်ချင်းတထပ်ချင်းတထပ်ချင်းကြည့်ရတာဆိုတော့ဂျားလေးတွေထဲမှာတီယူချောလိုက်ပြည့်တော့မှာလေအဲအဲ့ဒါကြောင့်ကျွန်တော်တို့ကတီယူဒီစီတော့လိုက်ပြပက်လိုက်တော့ပါဗျာ
အဲ့တော့ဒီရှေးဟောင်းဘုရားဇေဒီတွေနဲ့ဆင်တူပုံတူဖြစ်အောင်ပေါ့နော်ဦးလေးကဒီပုံအိုးစားအရွယ်စားအငယ်လေးတွေလုတ်တဲ့အခါမှာဒီဟိုမူလဖျားပုံစံနေနဲ့ lesson to ဖြစ်အောင်တခါဒီဟိုမလွဲသွားအောင်ပေါ့လေဘယ်ကနေစပြီးတော့ဦးလေးလုတ်ရတယ်အချိန်ဘယ်လောက်ကြာတယ်ဆိုတာလည်းပြောပြပါလား
သူကတော့ပထမလုတ်တဲ့ချင်းပုံစံကိုဘုရင်ဟိုကတ်ဆက်ကူပေါ်မှာညှိရတာပေါ့ဗျာပုံစံတူအောင်ပေါ့ခိုက်ဟိုဟိုလိုချင်တဲ့စကင်းဆိုင်ကိုချုပ်ပြီးတော့ညှိရပေါ့ညာညှိပြီးတော့မှအဲ့ဒီအနေမှာအတိုက်ထွားပြီးတော့မှတစ်ရှင်းချင်းတစ်ရှင်းချင်းဟိုကျွန်တော်တို့ဝါးလေးတွေနဲ့ကပ်ပြီးတော့လုတ်သွားတာပေါ့အဲ့ဒီတော့မျိုးပါပထမဆုံးလုတ်သွားတော့ဟိုဒီလိုပေါ့ဗျာဟိုသကေးပုံဆွဲလိုက်တယ်ဆွဲပြီးတော့ကျွန်တော်လုတ်တယ်လုတ်တဲ့အခါကျတော့မျက်လုံးနဲ့သွားတော့ဖျားအောင်လည်းသွားကြည့်ရဲကျွန်တော်အိမ်မှာလည်းလုတ်တယ်အဲ့လိုလုတ်တဲ့နေရာမှာမတူတဲ့အားလေးကြရင်တော့ပြန်ပြန်ပြီးတော့ပြင်းပြပြီးလုတ်တာပေါ့ဗျာအဲနောက်ဆုံးကြတော့မှမျက်လုံးနဲ့မှစိတ်တိုင်းကြအားရလာပြီဆိုတဲ့အချိန်ကြတော့မှပြတ်တာပေါ့အဲ့ဒီဘောမျိုးပါဘယံလုတ်တဲ့နေရာတွေမှာလဲကျွန်တော်တို့ကပြီးတော့ဘယံရဲ့အယူဆလေးတွေဗာလေးတွေလဲလိုက်လေ့လာတာပေါ့တကယ့်ကသူကဗကံဖျားကြီးကအကုန်လုံးစကေးတိုင်းတည်းထွက်ထားဦးလေလင်းငါးစုလောက်ပဲထွက်ထားတာဟုတ်အဲ့လင်းငါးစုလောက်ကတော့သူစကေးတိုင်းကျွန်တော်လုတ်လို့ရတယ်လေအဲကျန်တဲ့ဖျားကြီးကြရောကိုစကေးနဲ့ကိုပေါ့ကိုလော့
ဆိုတော့ဒီဒုရဲ့ကြီးမားတဲ့ဒီရှေးဟောင်းဖျားစေတီတွေကိုဒီယွန်းနဲ့ပေါ့နော်ပုံစံငယ်လုတ်တဲ့ခါမှာလက်ဝဲမှာတော့တေးကြပါတယ်ခုနဦးလေးပြောခဲ့သလိုအစင်းစင်းလုတ်ရတယ်ပေါ့လေဆိုတော့ဒါပေမဲ့ဘလို့အစ်စ်မျိုးရောက်တဲ့ခါမှာအခက်ခဲဆုံးလက်အဝင်ဆုံးလို့ပြောလို့ရလဲရှင်
။အာလက်ဝင်တာတော့အမှန်ပေါ့ဗျာ။အဲဒါဒီခုရှိတာညံတော်180 180ရှိတဲ့ဖျားကြီးကိုကျွန်တော်ကဒီလိုနှစ်ပေတော့ညံတော်နှစ်ပေလောက်ကလေးမှာချုပ်ပြီးတော့လုတ်ရတာဆိုတော့ ဟိုအတော်တန်လေးတွေရတယ်ကျွန်တော်ဖြောက်နေရတာဒီပါတော့ဗျအဲဖြောက်တဲ့အခါကျတော့မူရင်းပုံစံနဲ့မတူတဲ့မတူဝဲဖြစ်တော့မှကြောက်တဲ့အခါကျတော့မာဖြောက်တဲ့ဟာဖြောက်အဲ့လိုလေးတွေလို့လို့ရတာဗောဗျာအဲ့နေရာမှာတော့နည်းနည်းခက်ခဲတာလေးတွေရှိအောင်တခါတလေဖြောက်တာမြားသွားရင်လည်းတော့မူရင်းပုံနဲ့မတူတော့ဘူးလေအမဖြောက်ပြန်တော့လေကျွန်တော်မှကျတော့ဒီနှစ်ပေလောက်တဲ့ဝင်အောင်ချော့ရတာဆိုတော့ဟုတ်နေနေခက်တာပေါ့ဗျာအဲ့ဒါအဲ့ဒီပိုင်မှာအခက်ဆုံးပဲဗျာဟော
ခုဦးလေးလုံးနေတဲ့ဒီရှေးဟောင်းဖျားဇေဒီတခုမှဒီမြမဟိုစပေါလက်မှုပညာပန်းဆယ်မျိုးဘယ်လောက်ပါတယ်လဲလို့ဦးလေးရှင်းပြနိုင်မလဲရှင
်ပန်းဆယ်မျိုးတွေမှာကျွန်တော်လုပ်တဲ့ကျွန်တော်လုပ်တဲ့ဒီပုံစံတူကတော့ပန်း6မျိုးလောက်ပါတယ်ဗျာဟိုနံပါတ်1အနေနဲ့တော့အခြေခံသားတော့ပယံပေါ့ဗျာပုံဆက်တာကြတော့ပကြီးဗျာပကြီးပြည့်တဲ့အခါကျတော့အင်္ဂလိပ်ပန်းလေးတွေကိုကျွန်တော်တို့ကတရုတ်နဲ့လုပ်တဲ့အခါကျတော့ပန်းတော်ဗျာအဲ့တော့ဒီဒီလေးတွေဗာလေးတွေပို့ထိုးတဲ့အခါကျတော့ဟောပတ်ပွတ်ဗျာအာသူကနောက်ပြောပယံပါမယ်ဗျာနောက်ပြောကျွန်တော်တို့ပန်းရွှန်းပါမယ်ဗျာအကုန်လုံးကိုစုစုပေါင်းစုလိုက်ရင်ကျွန်တော်ရေးထားတာပတ်6မျိုးရှိတယ်ဗျာပန်းစင်မျိုးပညာတွေမှာကိုယ်အစ်အနေနဲ့လက်သမားပညာဗာလေးတွေဗျာ
အခုလိုမျိုးဒီလက်မှုပေါ့နော်ရုံးအတက်ပညာမှာမာဒီဖျားတွေဇေဒီတွေလုတ်တဲ့ဦးလေးတက်ထားတဲ့ပညာကိုဒီပျောက်ပြက်မသွားအောင်ရောဘယ်လိုမျိုးထိမ့်သိမ့်နိုင်မယ်လို့ထင်လဲရှင
့်အခုလောလောဆယ်အနေနဲ့တော့ကျွန်တော်တာသမီတွေပုံမှာတော့မူတည်တာပဲဗျတခြားတင်ယူတဲ့လူတွေတော့ဟိုမရှိတော့ရှားပါလေဟိုကျွန်တော်တာသမီတွေတာသမီ၃ယောက်ရှိရဗျ၃ယောက်လုံးတော့ဒီပညာရက်ကိုကျွန်တော်မဖြစ်မနေတင်ထားပါလေသူတို့လည်းကြိုးစားကြပါလေဟုတ်ဒီကြပါတယ်။လောလောဆယ်တော့အကုန်လုံးတော့အစအဆုံးမဖြစ်သေးဘူးပေါ့ဗျာ။နောက်ကြရင်တော့ဖြစ်လာမှာပါဗျာ
။ဆိုတော့ဒီဦးလေးလည်းခုနပြောခဲ့သလိုပေါ့နော်ဒီယွန်းတဲ့တစ်ခုဖြစ်ဖို့ဆိုတာကအစ်စ်နေများတယ်လက်ဝင်နဲ့အချိန်ကြာတယ်အထူးသဖြင့်ဒီပုံတူဒီဖျားရည်စေးဒီတွေလောက်တဲ့အခါမှာပို့ပြီးတော့မှခက်ခဲတယ်ပေါ့လေ။ဆိုတော့ဒီအတတ်ပညာကိုဒီလူငယ်ပိုင်းတွေစိတ်ဝင်စားမှုနည်းလာကြတာမျိုးဟာဒီတခြားဂျွန်းတယ်လုတ်တဲ့ဒီဟိုတရုတ်နိုင်ငံတို့ဂျပန်နိုင်ငံတို့မှာဆိုရင်တွေ့ရတယ်လေလူငယ်တွေကဒီအတတ်ပညာကိုမလုတ်ချင်တော့ဘူးအချိန်ပေးရတယ်လက်ဝင်တယ်ဆိုတော့အဲ့တော့ဒီမြမလက်မှုဂျွန်းပညာကိုဒီမြမနိုင်ငံကလူငယ်တွေပို့ပြီးတော့စိတ်ဝင်စားလာအောင်လို့ရောဦးသိန်းနိုင်အနေနဲ့ဘယ်လိုလုပ်နိုင်မယ်လို့ထင်လဲရှင
်ဟိုဂျွန်းတယ်ပညာတဲ့ကျွန်တော်ကပကံဖျားကြီးကခက်ခဲတဲ့အမှုပညာလက်ရာလေးတွေကိုလူငယ်လေးတွေသိချင်သိသိချင်တာဗျာအဲ့တော့ကျွန်တော်ကဒီလိုလူငယ်လေးတွေဆိုတော့အတိတ်ဆက်ကိုမေမောတယ်ဒီအတိတ်ဆက်ကိုမေမောတော့ကျွန်တော်ဒီဖျားငယ်လေးတွေလှုပ်လိုက်တဲ့အခါကျတော့သူတို့ကအဲ့ဒီမှာနေဖျားငယ်လေးတောင်မှဘယ်လောက်ခက်ခဲနေတာအကြီးကြီးတွေဆိုရင်ဘယ်လောက်များပညာတွေပါမလဲအမှုပညာတွေပါမလဲဟောအင်္ဂလိပ်ပန်းတွေပါမလဲအာအုပ်စီပညာတွေပါမလဲအဲ့လိုတဖြည်းဖြည်းနဲ့စိတ်ဝင်စားမှုလေးတွေဖြစ်လာစေချင်တာပေါ့ကျွန်တော်ပကံဖျားတွေကိုလူငယ်လေးတွေပို့ပြီးစိတ်ဝင်စားကြည့်အခုလောလောဆယ်လာတဲ့ဖျားဘူးတွေကတော်ဘုံရိုက်ဖို့လောက်ပဲစိတ်ဝင်စားတာလေတကယ်အမှုပညာနဲ့တကယ်ဟွာဟိုပိတုကပညာကိုနားမလဲကြဘူးအဲ့ဒါလေးကိုပို့ပြီးစိတ်ဝင်စားကြည့်ရအဲ့ဒါမှလည်းကျွန်တော်တို့နိုင်ငံကပို့ပြီးဟိုတိုးတက်လာနိုင်မယ်လို့ထင်တာပဲဗျာကျွန်တော်အထင
်ပကံမြင့်ကပါကျွားကဒီရွှေအတက်ပညာရှင်ဦးသိန်းနိုင်ဖြစ်ပါတယ်ရှင်သူတက်ထားတဲ့ဒီရွှေနဲ့ရှေးဟောင်းဖျားဇေဒီတွေလုတ်တဲ့အတက်ပညာကိုစိတ်ဝင်စားလို့သိယူခြင်းနဲ့ဆိုရင်ပညာလက်ဆက်ကမ်းပေးဖို့အဆင်သင့်မယ်လို့လည်းပြောပါရရှင်။ကျွန်မဆုမြတ်မောင်ပါ
။မဆုမြတ်မောင်ရဲ့လူမှုရှုခင်းအစီအစဉ်မှာရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံအပါဝင်ကမ္ဘာတွင်းလက်နက်ကိုင်ပြိပခါတွေကြားမှာစစ်မြေပြင်တွင်ထိခိုက်ဒဏ်ရာရသူတွေတုံ့မန်းတွေနဲ့အရက်သားတွေကိုအကာအကွယ်ပေးရေးနိုင်ငံတကာသဘောတူညီချက်တွေကိုမတိကျွတ်ပြုနေတဲ့အကြောင်းစစ်မဆိုင်ရာဂျနီဖာကွန်ဗင်းရှင်းသဘောတူညီချက်ချမှတ်ခဲ့တဲ့85နှစ်ပြည့်အထိမ်းအမှတ်မှာ ICRC နိုင်ငံတကာကြက်ချင်းနေအသင်းကြီးရဲ့အကြီးအကဲကပြောလိုက်ပါတယ်။အရှေ့လေပိုင်းဂါဇာပြိပခါအပါအဝင်ဆီးရီးယား၊ယူကရိန်းနဲ့မြန်မာနိုင်ငံတခြားနေရာတွေမှာလည်းလက်နက်ကိုင်ပြိပခါတွေမှာနိုင်ငံတကာကသဘောတူညီချက်ကိုလိုက်နာဖို့ပြက်ကွက်နေတာကြောင့်လည်းဂရိကဝတ်တွေခိုင်မာအောင်ပြန်လည်တိဆောက်ဖို့သူကနိုင်ငံတကာကိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမန္တလေးတိုင်းမြင်းချံမြို့ကဓာအပိစက်ရုံလုပ်ငန်းကိုနယ်မြေမတည်ငြိမ်မှုတွေကြောင့်ဒီကနေ့ပဲယာယီရပ်ဆိုင်းလိုက်ကြောင်းစင်ကာပူအခြေစိုက်ဆန်ခရော့စ်ကကြေညာလိုက်ပါတယ်။လျက်စစ်တပ်အား225မီဂါဝက်ထုတ်လုပ်နေတဲ့တဘာဝတုံးွေ3စက်ရုံလုပ်ငန်းတွေကိုနယ်မြေလုံခြုံရေးအခြေအနေအရဆိုင်းငံ့လိုက်ပြီးလုံခြုံမှုရှိပြီးတင့်တော်တဲ့အချိန်မှာပြန်လည်လည်ပတ်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ စံစည်းအစမတန်တင်ရောင်းချမှုနဲ့ဖန်ခံရတဲ့ဂျပန်နိုင်ငံသားလုပ်ငန်းရှင်ကိုဒီကနေ့ပဲပြန်လွှတ်ပေးလိုက်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက Viber လူမှုကွန်ရက်ကတဆင့်သတင်းတောက်တွေကိုပြောထားပါတယ်ရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခနောလီယက်စတီနိုနဲ့ဂျိုးဂေးစ်ဖြစ်ပါတယ်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အသံရဲ့တနင်္လာညအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းပါပေးကွင်းကလို့လိုရာဆန္ဒတွေပြကြပါသေးရှင
This program.